Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါလိမ့်မယ်။ VOA American တိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ16ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေလိုင်းလိုမီတာ3049နဲ့လိုင်းလမ်းမီတာ190ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါ။ကျွန်တော်ညံဝင်းအောင်ပါ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာဖြစ်ပါတယ်ဗျာ။
ကာဇာတောင်ပိုင်းခန်ယူနစ်မြို့က NASA ဆေးရုံကြီးဝင်ထဲမှာဂျာရာဘရီနစ်ကစစ်စင်ရေးလုပ်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ပြင်သစ်နဲ့ယူကရိန်းနဲ့နိုင်ငံခြားလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုတောက်ကြနေမှာလက်မှတ်ရေးထိုးမှာဖြစ်ကြောင်းပြင်သစ်သမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ရင်းအေရခိုင်တပ်တော်နဲ့ဖြစ်တဲ့တိုက်ပွဲတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးခိုလုံခဲ့သူစစ်ဖက်ရဲဖက်နဲ့ဌာနဆိုင်ရာတွေကစုစုပေါင်းလူ330ကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာဖက်ကိုပြန်ပို့လိုက်ပါတယ
်။အဲ့လိုထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ဒီထိုင်းနိုင်ငံတောင်ပိုင်းမှာအကြောင်းအမျိုးမျိုးကြောင့်ပြစ်ဒဏ်ကြခံရတဲ့မြန်မာရွှေ့ပြောင်းအလို့သမား200နီးပါးကိုထိုင်းအာဏာပိုင်တွေမြန်မာဘက်ပြန်ပို့တဲ့သတင်းပေးပို့ချက်အပါအဝင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့စီးပွားရေးကင်တွယ်မှုအပေါ်တုတ်ပြန်သံတွေမဲကောင်မြေပေါ်ရေကာရာတည်ဆောက်နေတဲ့အကျိုးဆက်ကကမ္ဘာအမွေနှင့်နေရာတွေကိုထိခိုက်လာနေတဲ့အကြောင်းစာရာတွေနဲ့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။ဂါဇာတောင်ပိုင်းခန်းယူနစ်မျိုးကနက်ဆာဆေးဝင်ကြီးထဲမှာစစ်တပ်ရင်းကစစ်စင်ရေးလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီစစ်စင်ရေးကနေတဦးတည်ဆုံးပြီးအများပြားထဏ်ရာရတယ်လို့ဂါဇာကျမ်းမာရေးအရာရှိတွေကပြောပါတယ်။ဟမတ်တွေကဒဇာဂန်တွေကိုဒီဆေးုံမှာဖမ်းထားတယ်လို့ဆေးုံဝင်ထဲမှာလည်းတည်ဆုံးတော့တဲ့ဒဇာဂန်အလောင်းတွေရှိနေကြောင်းယုံကြည်ရတဲ့ထောက်လိုင်းတဲ့စစ်တပ်ကနေရထားတယ်လို့အစ္စရေးကာကွယ်ဌာန IDF ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဟမတ်တွေဖမ်းထားတဲ့ဒဇာဂန်တွေကိုရှာဖွေကယ်ထုတ်ပြီးတော့နေရပြန်ဖို့အတွက်အခုလိုလှုပ်ဆောင်လာဖြစ်ပြီးတော့အရသားတွေကိုမထိခိုက်စေချင်ကြောင်းနဲ့ဟမတ်တွေဘယ်မှာပုံပုံရှောက်ခွေတုတ်တယ်မယ်လို့ပြောပါတယ်။ဒါပြင်ဟမတ်တွေဟာပါလက်စတိုင်းအရက်သားတွေကိုလူသားတိုင်းတစ်ဖွဲ့တုံးနေတယ်လို့ IDF ကထပ်ပြီးဆွဆွဲတယ်လို့ဒေသခံတွေအဲ့နေရာတဝိုက်ကိုမလာဖို့လဲအစ္စရေးတပ်တွေကတတိပေးပါတယ်။ဟမတ်တွေရဲ့ကျန်းမာရေးဝန်ကြီးဌာနကတော့ဒီစစ်အုပ်ကိုအန္တရာယ်ရှိတယ်လို့ကျန်းမာရေးတာဝန်ခံတွေတတိပေးနေပေမဲ့အစ္စရေးလက်ဖြောင့်တပ်သားတွေကပြစ်ခတ်နေတာကြောင့်အဲ့ဒီနေရာကနေဒေသခံတွေထွက်လို့မရပဲဖြစ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထည့်ပြောပါတယ်။ရှေးပညာရှင်များအဖွဲ့ MSF ကတော့ဘေးလွတ်ရာကိုထွက်ခွာဖို့အတွက်အစ္စရေးဘက်ကထုတ်ပြန်တဲ့အမိန့်ကိုရှုံချလိုက်ပြီးသူ့ဝန်ထမ်းတွေကအဲ့ဒီဆေးုံမှာလူနာတွေကိုကုပေးနေရတာကြောင့်ထွက်ခွာလို့မရတဲ့အခြေအနေလို့ပြောပါတယ်။ပါရီမြို့ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီရောက်နေချိန်မှာပဲပြင်သစ်နဲ့ယူကရိန်းနှစ်နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုတောက်ကြနေမှာလက်မှတ်ရေးထိုးမယ်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ရောကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းသမ္မတရဲ့ခီးစဉ်အတွင်းပြင်သစ်နေတဲ့ယူကရိန်းနိုင်ငံရဲ့ပြည်သူတွေကိုပြင်သစ်ရဲ့မိတ်ဆွေတွေနဲ့အတူရေရှည်ထောက်ခံပံ့ပိုးမှုဆက်ပြီးပေးရမယ်လို့သမ္မတမက်ခရွန်ကထပ်ပြီးကြေညာပြုမှာဖြစ်ကြောင်းလည်းပြောပြထားပါတယ်။ယူကရိန်းသမ္မတဇယ်လင်စကီဟာတောက်ကြနေမှာဂျာမနီကိုဆက်ထွက်သွားမှာဖြစ်ပြီးတော့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့သမ္မတရုံးကပြောပါတယ်။သမ္မတဇယ်လင်စကီဟာစနေနေ့မြူးနစ်မှာကျင်းပမဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံကိုမတက်ခင်အခုလိုပြင်သစ်နဲ့ဂျာမနီကိုသွားတာပါ။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုတွန်းလှန်နေတာနှစ်နှစ်ရှိလာပြီဖြစ်တဲ့ယူကရိန်းအတွက်ရေရှည်အကူအညီတွေဘယ်လိုဆက်ပေးနိုင်လဲဆိုတော့ကိုစစ်စပရင်းတွေကနေတိုးမဟာမိတ်အဖွဲ့ကာကွယ်ဝင်ကြီးတွေဘရပ်ဆဲလ်စ်မှာတွေ့ဆုံပြီးဆွေးနွေးပါတယ်။နေတိုးအတွင်းရေးမှူးချုပ်ယန်စတော်တန်ဘတ်ကတော့ယူကရိန်းတို့ရဲ့လက်နက်ခင်းရမ်းတွေနဲ့အထောက်အကူတွေပေးနိုင်မှုမဟာမိတ်နိုင်ငံတွေကနေစစ်ပစ္စည်းထုတ်လုပ်မှုတွန်းမြှင့်မှုလိုတယ်လို့စစ်စပရင်းတွေမှာပြောပါတယ်။ယမန်နိုင်ငံကဟူသီတပုံးတွေထိန်းချုပ်ထားတဲ့ဒေတာတွေကိုခင်မိလက်နက်တွေနဲ့ဘေးရန်နေရှိတဲ့ပစ္စည်းတွေပို့ဖို့သွားတဲ့တင်ပေါ်ဒဇင်းကိုအာရဗျပင်လယ်ထဲမှာဇန်နဝါရီ28ရက်မှာအမေရိကန်တပ်တွေကဖမ်းမိခဲ့တယ်လို့အမေရိကန်လေပိုင်းဒေတာထိန်းချုပ်ကုပ္ပရေးစခန်းကကြက်တပရင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဖမ်းမိတဲ့ပစ္စည်းတွေထဲမှာတာလတ်ပစ်ပဲ့ထင်းတက်မစ္စိုင်းဒုံးကျည်အစိပ်ပိုင်းတွေဖောက်ခွဲရေးပစ္စည်းတွေရီအောင်နဲ့ရေပေါ်သွားမောင်းသူမဲ့အရင် UUV နဲ့ USB အစိပ်ပိုင်းတွေစစ်တပ်သုံးဆက်သွယ်ရေးပစ္စည်းတွေနဲ့ဆက်သွယ်ရေးကွန်ရက်အတွက်ဆက်ပစ္စည်းတွေတန်ကားပြင် missile launcher တက်ဆင်ဖို့လိုအပ်တဲ့ပစ္စည်းတွေအပြင်တခြားစီးရဲအတွက်သုံးတဲ့ပစ္စည်းတွေပါဝင်ပစ္စည်းအထောက်ပေါင်း200ချောင်းကိုအဲ့ဒီတင်ပေါ်ပေါ်မှာတွေ့ခဲ့တယ်လို့ပြောပါတယ်။အီရန်ဟူသီတပုံးတွေကိုအစ်မလက်နဲ့ပြဆက်ပြီးထောက်ပံ့နေတာဟာ နိုင်ငံတကာရေကြောင်းတော်လာမှုလုံခြုံစိတ်ချမှုနဲ့လွတ်လပ်စွာကုန်သွယ်မှုကိုထိခိုက်စေတယ်လို့အမေရိကန်လေဘိုင်းဒေတာကုကေးဌာနဆန့်ကောင်ကတာမှုကြီးမက်ကယ်အရစ်ကိုရီလာကပြောပါတယ်။ဂါဇာမှာအစ္စရေးထိုးစစ်ဆင်မှုကိုကန့်ကွက်ပြီးတော့ပါလက်စတိုင်းတွေနဲ့တသားတဲ့ရက်တီကြောင်ပြတဲ့နေနဲ့ယီမင်ကဟူသီသမုန်တွေဟာနိုဗ ెంబ ာလလယ်ပိုင်းကစပြီးနိုင်ငံတကာကုန်သွယ်ရေးတုံးရေလမ်းကြောင်းမှာဒရုန်းတွေမစ္စိုင်းတွေနဲ့ထတ်တဲလဲလဲပစ်ခတ်ခဲ့တာလည်းဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကတောက်ချမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့စစ်ကောင်စီစစ်ဖက်ရဲဘက်နဲ့ဌာနဆိုင်ရာလူပေါင်း330ကိုရေချောင်းကနေတဆင့်ဘင်္ဂလားဒေ့ရှ်အစိုးရကနေချက်တပရီနေမှာပြန်ပို့လိုက်ပါပြီ။တင်းမောနဲ့နှစ်တုတ်ခွဲပြီးပြန်ပြီးပို့ဆောင်တဲ့ဒူရီတဲမှာထိခိုက်ဒဏ်ရာရသူတွေလည်းပါနေပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေထဲမှာစစ်ကောင်စီရဲ့အနေကြားဆောင်ရဲတပ်ဖွဲ့ဝင် BGP 302ဦးနဲ့သူတို့ရဲ့မိသားစုဝင်4ဦးစစ်တပ်အရာရှိ2ဦးလူမှုကြီးကြပ်ရေးဌာနတာဝန်ရှိသူ18ဦးနဲ့အရသား4ဦးပါဝင်ပါတယ်။သူတို့ကိုချက်တပရင်းနဲ့မနက်ပိုင်းမှာပဲကောက်ဆက်ဘဇားကဦးခီးယားမှာရှိတဲ့ဘင်္ဂလားဒေ့ရှ်ရေးရက်စိတ်ကန်းကနေတင်းမောနဲ့လာပြီးခေါ်သွားတယ်လို့ဘင်္ဂလားဒေ့ရှ်က VOA သတင်းတောက်ကပြောပါတယ်။သူတို့ကိုနှစ်တုတ်ခွဲပြန်ပို့တာဖြစ်ပြီးတော့ပြန်ပြီးအပုတ်ခံရသူတွေထဲမှာတနက်တန်းရရသူတွေလည်းပါတယ်လို့ရ ेंजर ရေးအကူအညီပေးနေသူတို့ကပြောပါတယ်။သူတို့ဟာရခိုင်ဒေသတိုက်ပွဲပြင်းထန်ချိန်မှာ February 4ရက်ကနေ9ရက်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့သူတွေလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကပြန်ပြီးပို့သူတွေကိုတာမကြီးဦးအောင်ကျော်မှဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကလည်းရေရက်စိတ်ခံတရားမှာလက်ခံခဲ့တာလည်းဖြစ်ပါတယ်။ရခိုင်ဒေသတွင်တိုက်ပွဲတွေပြင်းထန်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကိုထွက်ပြေးတန်းရှောင်ကြတာဖြစ်ပါတယ်။အိန္ဒိယဘက်ကိုထွက်ပြေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အယောက်900နီးပါးကိုတော့အိန္ဒိယဘက်ကပြန်ပြီးပို့ဆောင်ခဲ့ပါတယ်။အခုသတင်းပတ်တွေအတွင်းမှာပဲတရုတ်နဲ့ရုရှားခေါင်းဆောင်တို့ဟာသူတို့ရဲ့အနီးကပ်ဆက်ဆံရေးခိုင်မအောင်လုပ်ဖို့အတွက်ကတိပြုကြရင်အကန့်အသတ်မထားတဲ့သူတို့ရဲ့မဟာမိတ်ဖြစ်တည်မှုကိုနှစ်ဆတိုးလိုက်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ဟာလည်းဒီနေ့ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ဖို့ရှိတယ်လို့မော်စကိုကတရုတ်တမ်မကြီးကပြောကြလိုက်ပါတယ်တရုတ်သမ္မတရှီကျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာ February 10ရက်ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြရင်နှစ်နိုင်ငံအပြန်အလှန်ဆက်ဆံမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ဆိုင်လာတာကိုဂုဏ်ပြုခဲ့တယ်လို့ American ဟာတခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ပြီးဆက်ဖက်နေတယ်လို့ပါဝေဖန်ခဲ့တာလည်းဖြစ်ပါတယ်အခုလိုဆက်သွယ်ပြောကြမှုအပြီးမှာတော့တရုတ်သမ္မတကြီးချန်ဟန်ဟူးကရုရှားသမ္မတဗလာဒီမီယာပူတင်ဟာဒီနေ့ထဲတရုတ်နိုင်ငံကိုတွားရောက်လဲပတ်မှာဖြစ်တယ်လို့ဒီနေ့အတွင်းမှာပဲခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးမှုတွေအများပြားလုပ်ဖို့ရှိတယ်လို့ရုရှားအစိုးရသတင်းဌာန Sputnik ကို February 10ရက်နေ့မှာပြောကြားလိုက်တာလည်းဖြစ်ပါတယ်။စောင့်ကြည့်အကဲခတ်သူတွေကတော့တရုတ်နဲ့ရုရှားနှစ်နိုင်ငံဟာအခုကာလအတွင်းသူတို့ရဲ့ဆက်ဆံရေးကိုအသုံးချပြီးနှစ်နိုင်ငံခိုင်မာတဲ့မဟာမိတ်ဖြစ်ကြောင်းကမ္ဘာကိုပြသဖို့အတွက်ကြိုးစားတာလို့သုံးသပ်ကြပါတယ်။အခုလိုနှစ်နိုင်ငံကြားနှဆိုင်နဲ့ဆက်ဆံရေးရှိလာအောင်လှုပ်ဆောင်နေခြင်းမှာပဲသူတို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်အကန့်အသတ်တွေကြုံလာနေရပါတယ်။အခု EU ဥရောပတမကကတရုတ်ပြည်မှာကြီးကကုမ္ပဏီ3ခုနဲ့ဟောင်ကောင်ကကုမ္ပဏီ4ခုကိုယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုပံ့ပိုးပေးမှုနဲ့ဒဏ်ခတ်အရေးယူမှုအတွက်လုပ်နေတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချန်ဦးရဲ့ညီမဖြစ်သူကင်ရိုဂျုံကမြောက်ကိုရီးယားနဲ့ဂျပန်နှစ်နိုင်ငံအနာဂတ်ဆက်ဆံရေးအလားအလာကောင်းမွန်ဖို့အတွက်ရှိတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကိုရိုင်းတနေ့မှပျိုယန်းကိုလည်းလာရောက်လဲပတ်ဖို့ဖြစ်လာနိုင်တယ်လို့ပြောကြားခဲ့ကြောင်းမြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းမှဖော်ပြထားပါတယ်။မကြာသေးခင်ကဂျပန်ဝန်ကြီးချုပ်ကီရှိဒါကမြောက်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကြားဆက်ဆံရေးအပြောင်းအလဲတွေတည်တည်ချာချာဖြစ်ဖို့အတွက်လိုအပ်နေပြီလို့သူခန့်စားရကြောင်းကျင်းညာချက်ထုတ်ပြန်ပြီးပြောဆိုခဲ့တဲ့နောက်မှာနှစ်နိုင်ငံအနာဂတ်အသက်အတွက်နန်းဖွန်နိုင်ကြောင်းကင်မရိုဂျုံကပြောကြားလိုက်တာဖြစ်ပါတယ်။ ဂျပန်ဝန်ကြီးချုပ်ရဲ့အခုမိန်ကွန်းဟာအတိတ်ကဖြစ်ရတွေကိုပြန်ပြီးမကောက်ဘဲရှေ့ဆက်ဖို့အတွက်ရည်ရွယ်တယ်ဆိုရင်တော့ဒါဟာအပြုသဘောဆောင်တဲ့အတွက်ကျေးဇူးတင်ရမယ်လို့ထင်ကြောင်းလဲသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။1980နဲ့80နှစ်တွေအတွင်းဂျပန်နိုင်ငံသားတွေကိုမြောက်ကိုရီးယားကနေပြန်ပေးဆွဲခဲ့တာနဲ့ပတ်သက်ပြီးနိုင်ငံခြားကာလကြာရှည်ဆက်ဆံရေးတင်းမာနေရာကနေမနစ်ကကုလသမဂ္ဂအထွေထွေညီလာခံကြီးမှဂျပန်ဝန်ကြီးချုပ်ဟိုမီအကီရှိတာကဒီပြန်ပေးဆွဲတာအပါအဝင်နိုင်ငံခြားပြဿနာတွေကိုမြောက်ကိုရီးယားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဖြေရှင်းလိုတယ်လို့ပြောကြားခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတမိုင်းချောင်းအရအခုလိုတွေ့ဆုံပွဲမျိုးဟာတခါမှဖြစ်လာတာမရှိသေးပါဘူး။
မြန်မာပြည်ရဲ့တောင်ကြနေမနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုတော်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတန်ခင်ထိုင်းရောက်မြန်မာနိုင်ငံသားတွေအခြေအနေကိုလဲကြည့်ရအောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းခရိုင်အသီးသီးမှာအကြောင်းအမျိုးမျိုးနဲ့ပြည်တံကြခံနေရတဲ့မြန်မာရွှေပြောင်းအလို့သမား200နီးပါးကို February 14ရက်နေ့ကရနောင်းမြို့ကနေကော့တောင်းမြို့ကိုပြန်ပို့ခဲ့ပါတယ်။ဒီအကြောင်း VOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံရဲ့တောင်ပိုင်းခရိုင်အသီးသီးမှာအကြောင်းမျိုးမျိုးကြောင့်ပြည်တံကြခံရပြီးတဲ့မြန်မာရွှေပြောင်းလို့သာ169ယောက်ကိုနေရက်ကိုပြန်ပို့လိုက်တယ်ဆိုပြီးထိုင်းဆိုရဘက်ကထုတ်ပြန်တာရှိကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်မနေ့ကကျွန်တော်တို့ဟိုနောင်စင်စားဘက်ကအချုပ်ပေါ်နဲ့အဲ့ရနေပြီးတော့ပြန်လွတ်တယ်လို့ပြောတော့ထိုင်းအနေနဲ့ထုတ်ပြန်တာအလုံးမကြရနဲ့69ယောက်ဒီနေ့မှထုတ်ပြန်တာတွေ့တယ်
ထိုင်းနိုင်ငံတောင်ပိုင်းခရိုင်အသီးသီးကထောင်နေတဲ့မှာပြည်ထောင်အမျိုးမျိုးနဲ့ဖမ်းဆီးခံရတဲ့မြန်မာတွေကိုလူရဲစေတဲ့အခါမှာမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့အတွက်ရနောင်းလူဝင်မှုကြီးကြပ်ရေးအချုပ်မှာထားရှိတာပါအဲ့ဒီအချုပ်ထဲမှာလနဲ့ချီပြီးကြန့်ကြာနေတာကြောင့်နှစ်တစ်ကူးမှာအမိမြန်မာနိုင်ငံကိုပြန်ပို့ပေးပါဆိုတဲ့စာတမ်းကိုကင်ပြီးဇန်နဝါရီလတုန်းကလည်းမြန်မာ200ကျော်ဟာဆန္ဒပြခဲ့ကြပါတယ်မြန်မာရီဟာအချုပ်ထဲမှာလနဲ့ချီကြန့်ကြာနေခဲ့တာကြောင့်နှစ်စဉ်ဆန္ဒပြတောင်းဆိုတာတွေဖြစ်ခဲ့ကြောင်းဦးမင်းဦးကလည်းပြောပါတယ်
။ဟို96လကျော်အောင်တွားပြီးအဲ့လိုမျိုးနေရတာတဲ့။အဲအများဆုံးအားဖြင့်တော့လနဲ့ချီနေရတဲ့လူတွေပေါ့လေ။ငါသုံးနာနဲ့အဲ့လိုအထက်ကြီးအဲ့လိုလူတွေအနေနဲ့ကဘလို့မှတန်းကြီးပေါ်ပါတော့။ဟိုမခံစားနိုင်ဘူးအမ။အဲ့ဒါကြောင့်မလို့သူတို့ကမင်းကြည့်ကြတာ
။ကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးလူစုခွဲကတလကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ပို့ပေးနေတာကြောင့်ကြန့်ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လကျော်9လလောက်ထိဆက်ပြီးနေထိုင်နေရသူတွေလည်းရှိခဲ့ပါတယ်။ဒီအတွက်ကြောင့်လူရစေမြန်မာတွေဟာနေရက်ပြန်ပို့ပေးဖို့အတွက်2022ခုနှစ်2023ခုနှစ် 2024 ခုနှစ်တင်မှာ3နှစ်ဆက်တိုက်ရနောင်းလာဝကအချုပ်မှာဆန္ဒပြခဲ့မှုတွေလည်းဖြစ်ပွားခဲ့ပါတယ်ရှင
် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမဲကောင်မြစ်ပေါ်မှာဒီရေကာရာကြီးတိဆောက်တာကဘယ်လိုမျိုးအကျိုးဆက်ဖြစ်လာစေသလဲဆိုတဲ့သတင်းပေးပို့ချက်မတိုင်ခင်သမ္မတဂျိုးဘိုင်ဒန်လက်ထက်အမေရိကန်စီးပွားရေးအခြေအနေဘယ်လိုရှိသလဲဆိုတာကိုတင်ပြခြင်းပါတယ်သမ္မတဂျိုးဘိုင်ဒန်အဆိုအရကတော့ဒီစီးပွားရေးနဲ့ပတ်သက်လို့အပြုသဘောဆောင်တာတွေကိုထပ်တလဲလဲပြောနေပေမဲ့အမေရိကန်ပြည်သူတွေကတော့သမ္မတဘိုင်ဒန်ရဲ့စီးပွားရေးကင်တွယ်မှုအပေါ်မှာစိုးရိမ်စိတ်တွေရှိတယ်လို့စစ်တမ်းအသစ်ကဆိုပါတယ်ဇန်နဝါရီလလူထုစစ်တမ်းအရလူထုထောက်ခံမှုက38ရာခိုင်နှုန်းပဲရထားတဲ့သမ္မတဘိုင်ဒန်အနေနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့အကြိမ်နဲ့ရှင်ပြန်ရလိမ့်မယ်လို့စစ်တမ်းတွေကခန့်မှန်းပါတယ်VOA သတင်းတော်အန်နီတာပါဝဲအင်ဘီရောကနေပေးပို့တဲ့သတင်းလွှာကိုမှန်းများသစင်အောင်ပြောပြမှာပ
ါ American စီးပွားရေးဟာတဟုန်ထိုးထိုးတက်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ဆိုရကတော့ပြောဆိုနေပါတ
ယ် President Biden and I have lowered costs created opportunity သမ္မတဘိုင်ဒန်အစိုးရအနေနဲ့ပြီးခဲ့တဲ့3နှစ်အတွင်းကုန်စည်နှုန်းလျှော့ချပေးခဲ့နိုင်ပါတယ်။အလုတ်ကိုင်းခွင်လန်းတွေဖန်တီးခဲ့တယ်လို့အလုတ်သမားလူတန်းစားတွေအတွက်အဆင်ပြေမဲ့စီးပွားရေးကိုကျမတို့တည်ဆောက်နေပါတယ်။အလုတ်ကိုင်းက 14.5 သန်းကျော်ကိုဖန်တီးပေးနိုင်ခဲ့တယ်လို့လစာတွေလည်းတိုးပေးခဲ့ပါတယ်။စားသုံးသူဈေးကွက်လည်းအချိန်တိုင်းမြင့်လာပါတယ်။လုံစရာတွေရှိနေသေးတယ်လို့ဆိုပေမဲ့အမေရိကန်ရဲ့စီးပွားရေးကကမ္ဘာပေါ်မှာအခိုင်အမာဆုံးနေရာမှာဆက်ရှိနေပါပ
ါ။ဒီပေါ်အမေရိကန်ဘဟုဘဏ်ဥက္ကဋ္ဌကလည်းထောက်ခံပါတယ
် We feel like inflation is coming down. Growth has been strong. The labor market is strong.
ဝေးဖောင်းပွားမှုနှုန်ကျလာပါတယ်။စီးပွားရေးတိုးတက်မှုနှုန်ကောင်းလာသလိုအလုပ်သမားဈေးကွက်လည်းခိုင်မာလာပါပြီ။အတိုးနှုန်200ကျပ်နှုန်းအထိပြန်ဖြစ်အောင်လုပ်ငန်းစဉ်တွေတင်းတင်းကြပ်ကြပ်ချမှတ်လှုပ်ဆောင်ဖို့လည်းအစီအစဉ်တွေစနေပါပြီ
။ဒါပေမဲ့ဈေးကွက်သုတေသနလီလာရေးစစ်တမ်းအသစ်တစ်ခုရတော့လက်ရှိစီးပွားရေးအခြေအနေပေါ်မှာ American ပြည်သူတွေစိုးရိမ်မှုရှိနေတာဟာသမ္မတဘိုင်ဒန်ရဲ့ဒုတိယလေးနှစ်သက်တမ်းပြန်အရွေးခံဖို့အခွင့်အလမ်းကိုထိခိုက်နိုင်တယ်လို့ဖော်ပြပါတယ်
။ Biden is entering Biden က2024ကိုအားပြောတဲ့အနေအထားနဲ့ဝင်ရောက်လာတယ်လို့ပြောရပါမယ်။ဇန်နဝါရီလူထုစစ်တမ်းတွေမှာသူ့ကိုထောက်ခံမှု38ရာခိုင်နှုန်းပဲရှိတယ်။ကျွန်တော်တို့ရဲ့အတွေ့အကြုံနဲ့သမိုင်းကြောင်းအထောက်အထားတွေအရလက်ရှိသမ္မတတယောက်အနေနဲ့လူထုထောက်ခံမှု40ရာခိုင်နှုန်းနဲ့အထက်လောက်ရှိတယ်ဆိုရင်နောက်ရွေးကောက်ပွဲမှာအနိုင်ရနိုင်ခြေ50-50ပဲရှိပါတယ်
။မင်းစနာရှင်တွေရဲ့အဓိကစိုးရိမ်မှုကစီးပွားရေးနဲ့ငွေကြေးဖောင်းပွားမှုပြဿနာဖြစ်တယ်လို့လည်းသူကပြောပါတယ်။မကြာသေးခင်ကပဲပြုလုပ်ခဲ့တဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ဒီမိုကရက်ပါတီတွင်ပနမရွေးကောက်ပွဲမှာသမ္မတဘိုင်ဒန်ကိုတခဲနဲ့ထောက်ခံခဲ့တဲ့သူတွေမှာတော့စိုးရိမ်စိတ်တွေရှိနေပါတယ်
။ Higher than we've seen in a while.
ဆောက်တော့ကစီအရင်ကထပ်ပုံမြင့်လာတယ်။ဓာတ်စီစီလေးတက်တယ်။ဒါပေမဲ့ချင်းငွေအတိုးနှုန်းစပြီးကျလာလို့တော်ပါသေးရဲ့လို့မှတ်ရတာပဲ။
ငွေကြေးဖောင်းပွားမှုနဲ့နိုင်ငံရေးကိုတိုင်းတာလို့မရဘူးလို့လည်းသုံးသက်သူတချို့ကပြောပါတယ်
။ It's actually the inflation stupid. And by the way,
ပြဿနာကိုလူထုအမြင်ဘယ်လိုဆက်ဆက်တယ်လို့ကျွန်တော်တို့သေသေးချာချာနားမလည်ပါဘူး။ဒါပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းအမေရိကန်မှာငွေကြေးဖောင်းပွားမှုပြဿနာနဲ့ကြုံရတာသိပ်မရှိခဲ့ဘူး။
သမ္မတဟောင်းဒိုနယ်ထရမ်ကတော့မင်းဆွေစီးရင်ပွဲတွေမှာသူ့ရဲ့စီးပွားရေးဆိုင်ရာကြံ့ကျင်မှုတွေကိုအမွန်တင်ပြောဆိုနေတာပါ။ဒါပေမဲ့လက်ရှိမှာဒိုနယ်ထရမ်ဟာရာဇဝတ်မှု၄ခုနဲ့ရင်ဆိုင်နေရတယ်လို့သူ့ရဲ့အိမ်ချမ်းမြေစီးပွားရေးလုပ်ငန်းတွေဟာအင်တန်မိုးတွေစီးမြင့်ပြီးဘန်တွေအာမခံကုမ္ပဏီတွေနဲ့တခြားသူတွေပေါ်မှာလိမ့်လည်ခဲ့တယ်ဆိုပြီးလည်းတရားစွဲဆိုခံနေရပါတယ်။မင်းစနာရှင်တွေဘသူပဲရိမ့်မယ်ဆိုတာကတော့လာမယ့်2024နိုဝင်ဘာလသမရယူကောက်ပွဲရလဒ်တွေကိုစောင့်ကြည့်ကြမှာပဲဖြစ်ပါရဲ့ရှင်
။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီကနေ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
VOA ရဲ့တောက်ကြမနဲ့ခင်အစီအစဉ်တွေကိုချစ်မိတ်ဆွေတွေရှုစားနားဆင်နေရတာပါခင်ဗျာ VOA ကိုဝေဖန်အကြံပေးလေရဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားကြပါအောင်ခင်ဗျာဆက်သွယ်နိုင်မယ့်လမ်းကြောင်းတွေကတော့ Facebook ကနေဆိုရင် VOA Facebook Messenger မှာမိမိတို့သတင်းစကားတွေအကြံပြုချက်တွေကိုလာရောက်ရေးသားထားနိုင်ပါတယ်ဒါမှမဟုတ်လည်း email ကနေတဆင့်ပေးဖို့မယ်ဆိုရင်တော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သဘာဝပတ်ဝန်းကျင်ထိခိုက်လာနေတဲ့ကိစ္စကိုပြောပြချင်ပါတယ်မဲခေါင်မြေကျောင်းပေါ်ကလာအိုနိုင်ငံအပိုင်းမှာရေကာရာတည်ဆောက်မှုကြောင့်လာအိုနိုင်ငံလွန်ပရာဘန်မြို့ကကမ္ဘာအမွေနှစ်အဖြစ်ဒီကုလသမဂ္ဂကနေတတ်မှတ်ထားတဲ့နေရာတွေကိုထိခိုက်လာနိုင်ပွဲရှိနေပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါအောင်ခင်ဗျာ
။လာအိုနိုင်ငံကလွန်ပရာဘန်မြို့ဟောင်းကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာရှိအောင်အမွေနှစ်အဖြစ်တတ်မှတ်ထားတာဖြစ်ပါတယ်။လာအိုနိုင်ငံကိုလာကြတဲ့ကမ္ဘာလက်ခီးသွားတွေဟာအိမ်မှာရှိတဲ့ဖူစီတောင်ငုံပေါ်ကနေလာအိုနဲ့ကိုလိုနီခေတ်ပြီးသူကလက်ရည်နဲ့ပြည့်နေတဲ့လွန်ပရာဘန်မြို့ဟောင်းကိုနောက်ခံထားပြီးတော့ဓာတ်ပုံတွေရိုက်ချတာပါခြေတော်အားရှရဲ့အရှိဆုံးမြစ်ဖြစ်တဲ့မဲခေါင်မြစ်ဟာဒီလွန်ပရာဘန်မြို့ဟောင်းကိုဖျက်ပြီးတော့စီးဆင်းတာပါဒါပေမဲ့လွန်ပရာဘန်မြို့ရဲ့မြစ်အထက်ပိုင်း15မိုင်အကွာမှာဆောက်လုပ်နေတဲ့ရေခါတာစီမံကိန်းကြောင့်လွန်ပရာဘန်မြို့ကိုကွာရှေးအောင်မွေနှစ်ဖြစ်တတ်မှတ်ထားတာကိုဆုံးရှုံးရမယ့်အခြေအနေနဲ့ကြုံလာနေရပါတယ် လွန်ဘာဘာရေကာတာဟာလာအိုဆိုယာကမဲကောင်မြကြောင်းတစ်လျှောက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကြခံတည်ဆောက်မဲ့ရေကာတာစီမံကိန်းတွေရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်ဒေသနဲ့ပတ်သက်ပြီးတော့ UNESCO အဖွဲ့ကလာမယ့်ဇူလိုင်လကျရင်အိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပမယ့်အစည်းအဝေးတွေအတွင်းဆွေးနွေးသားကြောင်းရှိပေမဲ့အခုလောလောဆယ်မှာတော့ရေကာတာတည်ဆောက်ရေးလုပ်ငန်းတွေကဆက်ပြီးတော့လုပ်နေတာဖြစ်ပါတယ်ဒီရေကာတာကြီးတည်ဆောက်ပြီးစီးသွားတာနဲ့မိုင်းတွေရာနဲ့ချီပြီးစီးနေတဲ့မြေတွေဟာလည်းရပ်တန့်သွားမှာဖြစ်ပြီးတော့ရေလွှမ်းမှုတွေဖြစ်လာနိုင်လိမ့်မယ်လို့ဩစတြေးလျနိုင်ငံဆစ်နီတက်ကတော်ကလူမှုပထဝီဝင်ဂုဏ်သုဆောင်ပေါမောက်ခဖိလစ်ဟာရှ်ကပြောပါတယ
် There are several hundred kilometers of still free flowing river which will
ဒီလိုလွမ်ဘရာဘန်ရေကာတာကြီးဆောက်ပြီးသွားရင်ဒါမှမဟုတ်လွမ်ဘရာဘန်ရေကာတာနဲ့သူ့အထက်မှာရှိတဲ့ပတ်ဘတ်ရေကာတာကြီးဆောက်ပြီးသွားတဲ့အချိန်ရောက်ရင်မိုင်းတွေရာနဲ့ချီအခုဒီစီးနေတဲ့မြေကြောင်းတွေကချက်တန့်သွားပါလိမ့်မယ်အဲဒါဆိုရင်ဒီမြေကြောင်းတစ်လျှောက်မှာနေထိုင်ကြတဲ့လူမှုအသိုင်းအဝိုင်း20ကျော်လောက်ကဒီရေကာတာကြောင့်ဖြည့်ကြီးတဲ့တန်ခံရပြီးသူတို့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုလုပ်ကိုင်နေတော့မှာမဟုတ်သလိုသူတို့စိုက်ပျိုးထုတ်လုပ်တဲ့ဒီနန်တွေကိုလည်းပို့နေကြပုံစံအတိုင်းပို့နိုင်တော့မှမဟုတ်ပဲအများအားဖြင့်တိစောက်ပြုပင်ထားတဲ့မြေချောင်းနဲ့ဆက်မှုလုပ်ငန်းတွေအတွက်အသုံးပြုတာတွေကိုပဲတွေ့ရတော့မှာဖြစ်ပါတယ
်ရေကာတာတိစောက်ရေးလုပ်ငန်းတွေကြောင့်မြေချောင်းတစ်လျှောက်မှာတော့မြေတူရာတွေများပြားရှိလာသလိုရေကာတာရဲ့အောက်ခြေဖောင်ဒေးရှင်းတိစောက်ဖို့အတွက်မြေထဲကိုကြောက်တုံးတွေချတာတွေလည်းလှုပ်လာနေပါတယ်ဒီကရာကြီးတိဆောက်ပြီးသီးသွားတဲ့အချိန်မှာတော့အိမ်သားမှာရှိတဲ့ကျေးရွာပေါင်း20နဲ့မိသားစု500လောက်ကသူတို့ရဲ့အိုးအိမ်တွေကိုဆုံးရှုံးကြမှာဖြစ်ပါတယ်။မင်းကောင်မိသားတို့ရှောက်မှာတိဆောက်ထားတဲ့ရေကာတာတွေကြောင့်မြေတွေမြင့်တက်လာတဲ့အတွက်ဒေသခံတွေဟာငကိုမူလနေရာကနေတခြားနေရာတွေကိုပြောင်းရွှေ့နေထိုင်နေရပြီးတော့ထိခိုက်မှုတွေရှိလာနေတယ်လို့ကမ္ဘာလဲခီးတွေတွေကိုဆက်လီတွေနဲ့လိုက်ဖို့ပေးနေတဲ့အသက်38နှစ်အရွယ်ဆွန်ဖုံးကပြောပါတယ်
။ It's very very high fever.And after the dam, people.
ရေကအတော်လေးကိုမြင့်တက်လာတယ်။ရေကာတာကြီးပြီးသွားတဲ့အခါမှာလူတွေရဲ့ဘဝတွေကပြောင်းလဲသွားမယ်။မြေရေကအရန်မြင့်တက်လာတာကြောင့်မြေကျောင်းတစ်လျှောက်ကရွာတွေမှာနေနေရတဲ့လူတွေဟာတောင်ပေါ်အမြင့်ပိုင်းဒေသတွေမှာသွားနေရမှာဖြစ်ပါတယ်
။လွန်ဘရာဝန်မြို့နဲ့ရေကာတာကြားကမဲခေါင်မြေကျောင်းတစ်လျှောက်မှာတော့လေတွေနဲ့ငါးဖမ်းသူတွေအနည်းငယ်တော့ရှိတော့ပဲဖြစ်ပါတယ်။လွန်ဘာဘာမြို့ကိုဆက်လီတွေနဲ့ခီးသွားရတာကိုဒေသခံတွေရောကဘာလဲခီးသွားတွေပါအလုံးသဘောကျကြပြီးတော့အခုခါမှာတော့ဒီရေကာတာစီမံကိန်းကြောင့်ရေကြောင်းခီးစဉ်တွေလည်းဆက်ပြေးဆွဲနိုင်တော့မှမဟုတ်ပါဘူးအဲ့ဒီစာဘတ်ကားနဲ့မြို့ထဲကနေဖြတ်ပြီးတော့သွားရနိုင်ခြင်းရှိတယ်လို့ဝါရှင်တန်ချေဆိုင်ဂျမ်ဆန်စင်တာရဲ့အရှိတောင်အားစဒေသရေဆွဲရင်နဲ့ရေရှည်စီမံကိန်းဆိုင်ရာညွှန်ကြားရေးမှူး Brian Ayler ကပြောပါတယ
် That dam will ruin that experienceFor locals and tourists alike, because you'll no longer be able to.
ဒီရေကာတာကဒေသခံတွေနဲ့ကဘာလက်ခီးသွားတွေရဲ့အတွေ့အကြုံတွေကိုဖျက်ဆီးပစ်လိုက်မှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ခမရအနေနဲ့အဲ့ဒီကိုသွားမယ်ဆိုရင်ပထမဆုံးရေကာတာမှာအရင်ဆင်းပြီးရင်မြို့ဟောင်းကနေဘတ်ကားနဲ့ဖြတ်ပြီးတော့သွားမှအဲ့ဒီလိုမသွားရင်မရတော့ပါဘူး။အဲ့ဒီတော့ကုလသမဂ္ဂအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့နေရာကိုအရင်ဆုံးမရောက်ဘဲကြီးမားပြီးတော့ကြီးရအလွန်ဆိုတဲ့ရေကာတာကြီးကိုအရင်ဆုံးတွေ့ရမှာဖြစ်ပါတယ်။
လောင်နိုင်ငံမြောက်ပိုင်းကတောင်တန်းတွေကြားမှာရှိတဲ့လွန်ဘရာဘန်မြို့ဟာ14ရာစုကနေ16ရာစုကြားလောင်နိုင်ငံရဲ့မြို့တော်ဖြစ်ခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာမှဗီယန်ချင်းမြို့ကိုမြို့တော်ဖြစ်ပြောင်းလဲခဲ့တာပါလွန်ဘရာဘန်မြို့ရဲ့တမိုင်းဝင်ရှေးဟောင်းနေရာမှာတော့တမိုင်းအမွေနဲ့ရင်ကျေးမှုလက်ရာတွေကိုကြီးပို့လာကြတဲ့ကဘာလက်ခီးတဲ့တွေအများပြားလာရောက်ဓာတ်ပုံရိုက်ကြတဲ့ရန်တောင်ဘုရားကျောင်းလိုမျိုးဗုဒ္ဓဘာသာဘုရားကျောင်းတွေအများပြားရှိတာပါလောဘဘမျိုးကိုဖြတ်ပြီးတော့စီးတဲ့မဲကောင်မြကြောင်တစ်လျှောက်မှလည်းခီးသွားတဲ့တော်များများဟာဆက်လီတွေနဲ့မြကြောင်အတွင်းနဲ့လည်းတွာလာကြီးရှုကြတာဖြစ်ပါတယ်။ဒီကရာဆောက်လုပ်ရေးလုပ်ငန်းတွေကအတန်တွေကိုလောဘဘမျိုးကနေအခုလောလောဆယ်မှာကြားကျင်မှကြားနိုင်ပေမဲ့ဒီရေကာတာဆောက်လုပ်ရေးလုပ်ငန်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကတော့အရင်ကထက်ပိုနီးလာနေပြီးတော့ဘယ်လိုမှပြန်ပြောင်းလဲလို့မရနိုင်တဲ့ထိခိုက်မှုတွေဖြစ်လာနိုင်တယ်ဆိုပြီးချိန်ကြောက်နေပါတယ်ခင်ဗျာ။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ် ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရှင
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA America အတန်းရဲ့မြန်မာပြည်တောက်ကြနေမနက်ခင်းစီစဉ်တွေကို line နံပါတ်3049နဲ့ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒီအစီအစဉ်ကို Facebook ကနေပြီးတော့ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အညာမေကຫນွေဦးဒေါ်လန်ရဲ့အကြောင်းကိုပြောပြမှာပါအညာမေဒေသဖြစ်တဲ့သခိုင်းမကွေးနဲ့မန္တလေးတိုင်းကຫນွေဦးဒေါ်လန်ရဲ့အခြေအနေကိုဦးအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်ဗျာ
အင်္ဂလိပ်မြန်မာစစ်ပွဲမှာလက်နက်နဲ့စီကံမှာအင်္ဂလိပ်ဘက်ကအာသာပြီးဗမာရဲ့အာသာချက်ကလုံလဝရိယနဲ့တတ်တိဖြစ်တယ်လို့အင်္ဂလိပ်အမျိုးသမီးသတင်းတောင်တန်နစင်ဂျက်စီကရေးမှုပါတယ်တတ်တိကောင်းပေမဲ့လက်နက်ချင်းကွာခြားတာကြောင့်ဗမာဘက်ကအညံ့ခံလိုက်ရတာလို့ဆိုပါတယ်အညာမေကဗမာစစ်တပ်နဲ့အင်္ဂလိပ်တပ်ကိုနှိုင်းယှဉ်တုံးတက်တာပါပဲဗမာတပ်အတွက်စစ်တီစုဆောင်တဲ့အညာဒေတာဆိုတာစကိုင်းမကွေးနဲ့မန္တလေးတိုင်းဖြစ်ပါလေ။အညာမြေတစ်ခွင်လုံးလက်နဲ့ကင်ပြီးခုခံတိုက်ခိုက်တာဟာຫນွေဦးတော်လှန်ရေးရဲ့ထူးခြားချက်လို့ပြောနိုင်ပါတယ်။အခုလက်ရှိအညာမှာအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအရှိန်အဟုန်ပြင်းထန်နေစေဖြစ်ပါတယ်။ဒေတာကံပြည်သူလူထုဟာစစ်ကောင်စီဆန့်ကျင်ရေးသဘောတူကိုပုံမှန်ကျင်းပနေစေဖြစ်ပါတယ်။အင်းတွေမိရှုပ်ခံရပြီးပြေးလွှားနေရပေမဲ့စိတ်ဓာတ်ကျသွားတဲ့အရေးလက္ခဏာမတွေ့ရပါဘူး။လွန်ခဲ့တဲ့2020နှစ်ဇူလိုင်လ3ရက်ကစပြီး2023နိုဝင်ဘာလကုန်ထိ19လအတွင်းစကားစတသား1000ကျော်တည်ဆုံးတဲ့အထဲမှာစကိုင်းတိုင်းကအများဆုံး3000ကျော်တည်ဆုံးပြီးမကွေးတိုင်းကဒုတိယအများဆုံးဖြစ်တယ်လို့ဒီဇင်ဘာလ5ရက်နေ့ထုတ်မြန်မာ Peace Monitor မှာဖော်ပြပါတယ်။
အစ်စ်ပေါ်ထွက်လာတဲ့အင်အားစုတွေထဲမှာ NUG လက်အောက်ခံ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့ပကဖခေါ်ပြည်သူ့ကာကွယ်ရေးအဖွဲ့ဆိုပြီးစုစည်းထားတာတွေကအင်အားအများဆုံးဖြစ်နေပါတယ် NUG လက်အောက်ခံမဟုတ်ဘဲတီးခြားရပ်တည်နေတဲ့အင်အားစုတွေရှိပေမဲ့လူနည်းစုဖြစ်ပါတယ်ကရင်ဤကချင်မွန်နဲ့ရှမ်းပြည်နယ်တွေမှာလည်း NUG လက်အောက်ခံ PDF တွေဖွဲ့စည်းနိုင်ပါတယ် PDF တိုင်ရင်တိုင်ရင်မှာလူအင်အား200လီးပါရှိပြီးတပြီလုံးမှာတက်ရင်300လောက်ရှိတာမို့အင်အား6000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ပကပကောပြည်သူ့ကောင်ကွယ်ရေးအဖွဲ့တွေကတော့လူအင်အားအရဖွဲ့စည်းထားတာမျိုးမဟုတ်လို့ဒေသအလိုက်အမည်အမျိုးမျိုးရှိပြီးအင်အားအမျိုးမျိုးရှိတာတွေ့ရပါတယ်။တပြီလုံးမှာစုစုပေါင်းပကပအင်အား9000ကျော်ရှိမယ်လို့သူတွေသည်အေဂျင်စုက2023အောက်တိုဘာ17ရက်နေ့ထုတ် AOD စာဆောင်မှာရေးသားထားပါတယ်။
အရင်တိုင်းမှာ PDF အများဆုံးရှိပါလေ။သူတည်သည့်အေဂျင်စုရဲ့စရင်းအရဆိုရင်တန်ရင်138ရင်းဖွဲ့စည်းပေမဲ့တန်ရင်40အင်အား8000ကိုသာလက်နဲ့တက်စင်နိုင်ပြီးကျန်တန်ရင်98ရင်းကိုလက်နဲ့အင်အားမြင့်တင်မှုကြိုးပမ်းနေစေလို့ဆိုပါလေ။ရင်းမာပင်ခရိုင်မှာ PDF အင်အား8000လီးပါရှိပြီးအများဆုံးဖြစ်ပါတယ်။ရွှေဘုံနဲ့မုံရခရိုင်တွေမှာ PDF 9000ကျော်စီရှိကြပြီးကောလင်းကလေးတမူးစကိုင်းကံပလူစတဲ့ခရိုင်တွေမှာတော့1000ဝန်းကျင်စီရှိကြပါတယ်။နေမြေကိုအခြေမပြုဘဲလှုပ်ရှားတဲ့အထူးတန်ရင်3ရင်းလည်းရှိပါတယ်။မကွေးတိုင်းမှာအင်အား1000ကျော်ရှိတဲ့ PF တန်ရင်52ရင်းရှိပြီးတန်ရင်တစ်တွေကိုဖွဲ့စည်းနိုင်မှုစ조사နေရလို့ဆိုပါတယ
်။အင်အား4000စီရှိတဲ့ဂံကောနဲ့ပခုတ်ကူခရိုင်ဟာမကွေးတိုင်းမှာ PDF အများဆုံးဖြစ်ပါတယ်။မင်းဘူးနဲ့တရက်ခရိုင်မှာတော့အင်အား1000ကျော်စီရှိပါတယ်။မန္တလေးတိုင်းမှာ PDF တန်ရင်41ရင်းအင်အား8000ကျော်ရှိပါတယ်။ထူးခြားချက်ကတော့ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမိုးမိတ်ဒေသမှာမန္တလေး PDF 1500ဟာကချင် KIA နဲ့ပူးတွဲလှုပ်ရှားနေပြီးကြောင်မင်းနဲ့နောင်ချိုမှာတော့မန္တလေး PDF 1500ကျော်ဟာတအန်းတပ်အကူအညီနဲ့ဖွဲ့စည်းပြီးလှုပ်ရှားနေပါတယ်။ရင်းကြံခရိုင်ကအင်အား2000လောက်ရှိတာမို့ PDF အများဆုံးဖြစ်နေပါတယ်။မန္တလေးခရိုင်မှာ PDF 1200ညောင်ဦးမှာ1000ရှိကြောင်းသိရပါတယ်။မိတ္တလာပြင်ဦးလွင်နဲ့ကြောက်ဆယ်မှာ PDF အင်အား400စီလောက်သာရှိမယ်လို့ခန့်မှန်းပါတယ်။ရှမ်းမြောက်ပိုင်းကမန္တလေး PDF တွေရဲ့အားသာချက်ကတော့ဝိုင်းရင်တိုင်းရင်းသားတပ်ဖွဲ့တွေနဲ့ပူးတွဲလေ့ကျင့်နိုင်တာပဲဖြစ်ပါတယ်။စစ်ပညာမှာရောလက်နက်ခင်းရမှာပါတအားနဲ့ကချင်လွတ်မြောက်ရေးတပ်တွေကကူညီနေကြပါတယ
် PDF နဲ့အတူပေါ်ထွက်လာတဲ့လက်နက်ခဲဟာပကပခေါ်ပြည်သူ့ကာကွယ်ရေးအဖွဲ့ဖြစ်ပါလေဒါပေမဲ့မြို့နယ်250ကျော်မှာနာမည်အမျိုးမျိုးနဲ့ပေါ်ထွက်လာတဲ့ပကပတွေမှာအင်အားအမျိုးမျိုးရှိပါတယ်အင်အားထောင်ချီရှိတဲ့ပကပရှိတယ်လို့ဆယ်ကနန်းရကနန်းနာရှိတဲ့အဖွဲ့လည်းရှိပါတယ်စကိုင်းတိုင်းမှာပကပ4000ကျော်ရှိပြီးရွှေဘိုခရိုင်မှာ1000နီးပါးကောလင်းမှာ6500ရှိပါတယ်။ရင်းမာပင်မုံရွာမော်လိုက်ကံပလူမှာ4000ကျော်စီရှိပါတယ်။မကွေးကံကုန်းနဲ့ပခုတ်ကူမှာ5000ကျော်စီရှိပါတယ်။လက်နက်ကင်တွေအကြပွတ်တိုက်မှုများတဲ့ဒေသလို့လည်းပြောနိုင်ပါတယ်။ဒါပေမဲ့အာနာရှင်စနစ်တိုက်ဖြတ်ရေးမှာရွေချက်ချင်းတူတာမှုစကိုင်းနဲ့မကွေးမှာတော်လိုင်းတပ်ဖွဲ့တွေစစ်ဆင်ရေးအောင်မြင်နေပါတယ်။ထရိုလက်ထမလက်နဲ့ခဲရအလုံးလောက်မရှိသေးပေမဲ့စက္ကဆတ်တက်ကိုတိုက်ဖို့အစဉ်သင့်ဖြစ်နေကြပါတယ်စစ်ကောင်စီကိုအမြင့်ပြအောင်တိုက်ခိုက်ခြင်းတို့ကလူများစုဖြစ်နေပါတယ်နိုင်ငံရေးရစူးစီးမှုအခက်အခဲရှိနေပုံရပေမဲ့ဒေသကိုထိန်းချုပ်နိုင်တဲ့အင်အားစုတွေတွဲဆောင်ဆွေးနွေးညှိနှိုင်းပြီးရင်ဆိုင်နေရတဲ့ပြဿနာတွေကိုလက်တွေ့ဖြေရှင်းရာကနေလက်ခံနိုင်မဲ့နိုင်ငံရေးပုံစံသစ်ပေါ်ထွက်လာနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရပြီးအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မှတ်ဉဏ်ရောကြတဲ့ယောဂနဲ့ပတ်သက်လို့နောက်ထပ်လက္ခဏာတွေကိုပြောပြထားပါတယ်မှတ်ဉဏ်ကြတဲ့ယောဂလက္ခဏာကိုလူနာရှင်ကိုယ်တိုင်ထက်အနားမှာရှိနေတဲ့မိသားစုဝင်တွေကပို့ပြီးတော့ကြိုတင်သတိမပြုလေးမရှိတာမို့ဒီနောက်ထပ်ဘယ်လိုမျိုးလက္ခဏာတွေသိထားသင့်တယ်လဲဆိုတာကိုကျမ်းမာရေးပညာရှင်တွေကအကြံပြုထားတာဖြစ်ပါတယ်ဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ခိုင်ဇာအထွေထွေဆေးရုံကြီးကအထူးကူသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ
်ဟုတ်ကဲ့အထူးကူသမားတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့မှတ်ဉာဏ်ချသံငယ်ပြန်ယောဂါဒီမန်ရှာဖြစ်ဖို့အန်ဒီရဲ့နေအောင်ကာကွယ်ရေးတွင်နဲ့ဖြစ်လာရင်လဲကြိုတင်သိနိုင်ရေးအဓိကလက္ခဏာတချို့ကိုအရင်အခေါက်တွေကပြောပြီးမှဆရာရေးနောက်ထပ်လက္ခဏာတွေကိုလည်းအသေးစိတ်ဒီတစ်ခေါက်ဆက်ပြောမှာမို့ဒီယောဂါကကိုကိုယ်တိုင်စသီတာများလားဘေးကနေစသတိပြုပြီးမှသိလာတာများလားဆရာရေ
းဟုတ်ကဲ့ဈေးရစသီတဲ့လူတွေပုံများပါဒါမှမဟုတ်ကျွန်တော်စီလူနာအများစုကလာကြတာတော့မိသားစုကပဲစိုးရင်ပြီးတော့ခေါ်လာမျိုးများပါတယ်နောက်တစ်ခုကဒီမနက်ရောနေယောဂမျိုးလေကျွန်တော်တို့အကြကြီးတဲ့လူတွေကလက်မခံချင်တယ်ကြောက်တာလည်းပါတယ်ပြီးတော့ကိုယ်တိုင်လည်းလက်မခံချင်တဲ့အခါကျတော့ကိုယ့်ကိုနှစ်သိမ့်ပြီးတော့အကြကြီးတော့ဒီလိုမျိုးကြတာပါပဲဒါဘာမှမထိုးပါဘူးဆိုပြီးတော့တခြားကိုယ့်ရဲ့အမျိုးတွေရတော့မှဆရာဝန်သွားတွေ့လို့ပြောရတော့မှသူတို့ကနားမနေအောင်ကောင်းသွားသေးတယ်မျိုးမျိုးချင်လာပါဆိုပြီးတော့ကျိုးကကြောက်ပြီးတော့သူတို့အဲ့တော့ကိုစစ်စစ်မှုစမ်းသပ်မှုတော့မလုပ်ချင်ကြတာဘူးဆိုတော့ဒီမနေအားနေတဲ့ယောဂမျိုးသူတို့မှရှိပါတယ်ဆိုတဲ့ဟာမျိုးသူတို့ကလုံးဝယူမချားချင်ဘူးသူတို့မသိချင်ဘူးပေါ့နော်အဲ့ကြောင့်မလို့သူတို့ကိုယ်တိုင်ကလည်းဒီလောလောကူကူနဲ့ဆရာဝန်တော့မတွေ့ကြတာများပါတယ်ဒါပေမဲ့မိသားစုကအရေးကြီးပါတယ်မိသားစုကဆက်ဆောင်စီရကိုယ့်ရဲ့အဖေကိုယ့်ရဲ့အမျိုးစောင့်ကြည့်ပြီးတော့အမှမှညာစအားနည်းလာပြီဆိုတာနဲ့ဆရာဝန်သူပြန်လူကြီးသူဆရာဝန်မျိုးသွားတွေ့ပြီးတော့မှညာစစ်စစ်အားမျိုးကလုံးတင်ပါတယ်ဘာလို့ဆိုတော့အနည်းဆုံးကတော့အဲဒီအုံနောက်မှညာရောင်းနေတဲ့ယောဂါမျိုးဖြစ်ပြီးဆိုရင်တော့မှအနည်းဆုံးကိုယ့်ရဲ့ဒီမှညာ test ကစစ်စစ်တယ်ကဘယ်လိုရှိလဲဆိုတာအမျိုးသိထားခြင်းအဖြစ်နောက်ပိုင်းမှညာထပ်ပြီးအားနည်းတဲ့အခါကျကျွန်တော်ရှင်းကြည့်ပြီးတော့မှဟုတ်တယ်အရင်ကတည်းကစိုးလာတာပါလားဆိုရတာမျိုးကညာကိုအရေးကြီးပါလား
ဟုတ်ကဲ့ဆရာဒီနေ့မှာမိသားစုကဖို့အရေးပါလာတော့
ဟုတ်ကဲ့
မိသားစုတွေအတွက်ပေါ့နော်လူကြီးမိဘတွေရှိလာတဲ့အချိန်မှာသိထားတဲ့နောက်ထပ်အရေးပါတဲ့လက္ခဏာတွေရောရှိသေးလားဆရာကြီ
းတနေ့ကကျွန်တော်ကားမောင်းတဲ့နေရာမှာနော်သူဖြင့်ကျွန်တော်ဒီအမေရိကန်မှာဒီအချက်ကြီးတဲ့ဆိုပေမဲ့ကားတစ်ချင်လုံးမောင်းနေရတော့ပါလေသူဖြင့်ဒီချို့နေရာတွေမှာကျွန်တော်ဒီကယ်လီဖိုးနီးယားလူမျိုးကြတော့ဒီဘတ်စ် train ကိုတခြားတွေအကူလိုမျိုးရတာကြတော့အချက်ကြီးရဲ့ကားမောင်းနေရာကြီးပေါ့နော်ဒါပေမဲ့ကားမောင်းတဲ့နေရာမှာလည်းစပြီးတော့အမှားယွင်းတွေဖြစ်လာပြီဆိုကျွန်တော်အဲ့ဒါကိုကျွန်တော်စိုးရင်ဖြစ်ပါတယ် ဘာဖြစ်လဲဆိုတော့ကမ်းပေါင်းနာလည်းဆင်းရှင်းပြောရင်အောက်နောက်ဒီမှတ်ဉာဏ်အားနေတဲ့လူတွေမှာကတော့သူကအမျိုးအလုံးနှစ်ခုသုံးခုလို့တစ်ဖက်နဲ့လုံးလုံးမရပါဘူးသူတို့အားနေတဲ့အကောင်းဆုံးခုမှမအနေနဲ့ပြောမယ်ဆိုတော့ကျွန်တော်ကမ်းပေါင်းလေးနဲ့ဘက်ဘက်ကိုကျွန်တော်ချိုးတာပေါ့ left hand ဆိုတဲ့အခါကျတော့ mid point မှာကျွန်တော်ဖားရက်နေပြီသူကအဲ့မီးဆက်ရင်ညာဘက်ကိုချိုးရမယ့်အခါမှာကျွန်တော်အောက်နောက်ကနှစ်ခုသုံးခုလုံးလုံးနေရတာပေါ့နော်ဘာဖြစ်လို့ရှေ့ရလာတဲ့ကားကိုလည်းသိရမယ်ဒီညင်းချောင်းမှာကုနေတဲ့လူတွေရောရှိမရှိသိရမယ်ဒီချိန်ထဲမှာပဲဘယ်ကုမီစိမ်းဝါပြီလားမီးရဝါတော့ဝါဝါပြီလားဒီချိန်လုံးသိရတယ်အဲ့ချိန်မှာကျွန်တော်ဒီညာဘက်ချိုးတဲ့အလုပ်မျိုးပါကြတယ်အောက်နောက်ကနှစ်ခုသုံးခုလောက်ဒီပိုင်းနဲ့လုံးနေရတဲ့ဟာမျိုးပေါ့နော်အဲ့လိုကြတော့ဒီမနဲ့အားနေတဲ့လူတွေမှာကြတော့သူတို့ဘာလို့မှမသိကြတဲ့ခါကြတော့အဲ့မှာသူတို့ကလုံးချင်းမီလို့ရလို့တဲ့ခါကြမှုသူများကျွန်တော်တို့စားတိုက်တာမျိုးတို့လမ်းဖြတ်နေတဲ့လူတွေစားတိုက်တာမျိုးတို့ဖြစ်တတ်ပါတယ်နောက်တစ်ခုက even ကျွန်တော်ဒီခေါ်တော်ထဲကိုသွားပြီးကားဆုပ်တာတော့မှဟိုကောက်ကိုအရင်ချိန်တဲ့အခါမှာအနေနဲ့ခါကြမှုဒီကားနဲ့ဒီခေါ်တော်တကားနဲ့သွားချင်းမိတာလို့အခဏခဏဖြစ်တတ်ပါတယ်ပေါ့နော်အဲ့ဒီကမိသားစုဝင်တွေကြိုပြီးတော့စောင့်ကြည့်ပြီးတော့မှအဲ့ဒါမျိုးစဖြစ်ပြီဆိုရဲဆရာဝန်ကသွားတွေ့ချင်ပါမယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့မိသားစုတွေနေနေအဓိကတတိစပြုမိတဲ့လက္ခဏာမျိုးတွေရအောင်ပါတယ်ဖြစ်နေတတ်လဲဆရာကြီးဘယ်အချိန်လောက်မှသူတို့စတတိပြုမိနေရှိလဲ
ကျွန်တော်ပြောတော့သူတို့ဒီဘေးကတခုပဲခဏခဏမင်းနေတာမျိုးကုလင်းရင်ကြော်ပြီးကုလင်းရင်မေ့သွားတဲ့ဟာမျိုးပြီးတော့အရေးကြီးတဲ့အမှုမှဆို appointment မေ့တာမျိုးဒီ password မေ့တာမျိုးပြီးတော့ပစ္စည်းအားမားတာမျိုးလူတိုင်းလူတော်တော့ပစ္စည်းအားမားတာရှိကြတာပေါ့ဒါပေမဲ့ပို့ပြီးခဏခဏပစ္စည်းတွေားပြီးတော့ခဏခဏပစ္စည်းပြောက်တာမျိုးပစ္စည်းားခဏခဏမားတာမျိုးပြီးတော့ကိုယ်ရင်ကြောက်ဘူးကိုရင်မေးသွားတာခဏခဏပြစ်တာမျိုးဆိုရင်တော့ဒါဆိုရင်ဒီမှာ
ဟုတ်ကဲ့ဆရာအဲ့တော့အခုဖြစ်တဲ့ဒီလက္ခဏာတွေအစင်တိုင်းမှာဆရာဝန်စပြသည်ပြီပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့နောက်ရောဒီသံသရာစိတ်ကြီးတာမျိုးတွေပါလေရောဘလောက်စင်မှာဖြစ်သွားလိမ့်ရှိလဲဆရာ
သံသရာစိတ်သူများကိုမလိုအပ်ပဲနဲ့ဆွဆွဲတာမျိုးပြောရလား
ဟုတ်ပါတယ
်ဆရာကျွန်တော်ဒီသံသရာစိတ်တွေအများများတဲ့ဟာမျိုးအားလာလဲကျွန်တော်ဒီမင်းများအားနဲ့ရောင်းလာမှာလဲအမျိုးမျိုးရှိပါတယ်ပေါ့နော်ကျွန်တော်ဒီမှာအချက်များဆိုတော့အော်ဇိုင်းမှာယောဂမျိုးပေါ့အော်ဇိုင်းယောဂပြောတော့ဒီသံသရာစိတ်များတာမျိုးနောက်ပိုင်းကြမှာတို့ဖြစ်လာတာเนาะကျွန်တော်တို့ဒီမှာတော့ lowy body ဆိုတဲ့မှတ်ဉာဏ်အားနေတဲ့ယောဂမျိုးဆိုရင်တော့သောသောအစတည်းမှာတွေကကျွန်တော်လူတိုင်းကိုကျွန်တော်စပြီးတော့သံသရာတွေများပြီးတော့ဒီမပြောစင်းတဲ့စကားတွေပြောတာတော့အဲ့မျိုးတွေသူတို့ရဲ့ပြောတာဆိုတာလောက်တာကိန်းတာပါအစအရန်ကိုဟိုမစင့်တော်တဲ့ဟာမျိုးတွေပြောတာမစင့်တော်တဲ့ဟာတွေလောက်တာသူများကိုဆွဆွဲတာမျိုးအဲ့လိုမျိုးတွေကဖြစ်တတ်ပါတယ်အဲ့ဒါမလို့ရုတ်တရက်ကိုယ့်ရဲ့မျိုးထဲမှာအဲ့လိုမျိုးမပြောတဲ့နေရှာပြောတယ်စံကြားစိတ်တွေအများများလာတယ်အဲ့မျိုးဆိုရင်တော့ဆရာဝန်စားတွေ့ပြီးတော့ဘာဖြစ်နေလဲဆိုတဲ့ဟာမျိုးတွေ့တွေ့နေပါတယ်ပေါ့နော်ဘာလို့ဒီစံကြားအများများတဲ့ယောဂါဒီမှန်ဉဏ်အားနေတဲ့ယောဂါမျိုးကြောင့်ဖြစ်နိုင်တယ်လို့ပဲဒီစံကြားအများတဲ့ယောဂါကိုသက်သက်ကိုရှိတာပေါ့နော်ဒီမှာတော့ဒီ delusional disorder ပေါ့အဲ့လိုမျိုးဆိုတော့အကောင်းဆုံးကတော့ဒီသူချင်းစိတ်ယောဂအထုကူစေယုံမျိုးဖြစ်ဖြစ်ကျွန်တော်တို့လူကြီးအထုကူစေယုံမျိုးနဲ့လူကြီးအထုကူဆရာမျိုးနဲ့သွားတွေ့ခြင်းအဖြစ်တော့အဲ့ဒီအထုကူတွေကတော့တင်ရှားခွဲပြောလို့ရတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုတနေ့ဖြစ်တဲ့အဆင့်ကတော့ဒီဒီမန်ရှာမှာရှိတဲ့ယောဂမျိုးစလိုက်နဲ့နောက်နည်းနည်းပြင်းထန်လာတဲ့အဆင့်မှာဖြစ်တဲ့သဘောပေါ့နော
်ဟုတ်ကဲ့
အဲ့တော့အစာပိုင်းမှာစသိနိုင်တဲ့နောက်ထပ်ရောအဓိကပြောစရာရှိအောင်ပါဆရာ
အထုကူတော့မရှိပါဘူးကျွန်တော်တို့ဒီ short term memory ပေါ့ချင်းချင်းအခုလေးပြောတဲ့ဟာမျိုးချက်ချင်းမိသွားတာမျိုးဒီနေ့မှာပဲဖြစ်တဲ့မနေ့တနေ့ကဖြစ်တဲ့ဟာမျိုးတခြင်းလုံးဝကြီးတော့လုံးဝမိသွားတဲ့ဟာမျိုးပူဆုံးစားဖြစ်တာပေါ့အဲ့တော့သူကအဲယောဂဖြစ်တဲ့လူတွေကသူတို့နှစ်သိမ့်တာပေါ့နော်ဟိုငါးမှန်ညာဘယ်လောက်ကောင်းလဲဆိုတော့အနည်း20လောက်ကဟာမျိုးငငယ်တုန်းကဟာတွေပါမှတ်မိတယ်ပေါ့အဲဒါမလို့ဒီအုံနောက်မှန်ညာရောနေတဲ့ယောဂမျိုးကစားဖြစ်တာတော့ short term မှန်ညာညာစားဖြစ်တာပါသူတို့ရဲ့အဝေးတော့အဟိုးတစ်ချိန်လုံးကဖြစ်ခဲ့တဲ့မှန်ညာတွေကတော့သူတို့မှကောင်းလို့ပဲသူတို့ဒီနောက်ပိုင်းယောဂပြင်ချင်တဲ့အချိန်ချမှာအုံညင်တော့ကမှန်ညာတွေပါသူတို့မိသွားပြီးတော့အဲ့ချိန်မှာသူတို့ဖြစ်တာဥမာဆိုပါဆိုကျွန်တော်တို့တွေ့ရတဲ့ညတွေဆိုမွေးတော့ရတာဗမာလူပဲပြောကြတယ်အလယ်တန်းလောက်မှာစပြီးအင်္ဂလိပ်လိုစသင်တယ်သူဆိုအမေရိကရောက်လာပြီဆိုရင်အင်္ဂလိပ်လိုပဲကျင်းလုံးပြောကြတယ်ဒါပေမဲ့အုံနောက်အားနဲ့ရောက်မှာဖြတ်လာတဲ့လူတွေကြတော့ဖြေချလာတဲ့ခါကြတော့သူတို့အင်္ဂလိပ်လိုပါသူတို့မိသွားကြအောင်အဲကြောင့်မလို့သူတို့ဒီအချိန်တုန်းက around the memory ကသူတို့နောက်ပိုင်းကျမှသူတို့ထိခဲ့ကြတာဒါပေမဲ့သူတို့စတာကတော့အဲ့ဒီမိနစ်ပါစားတာမိသွားတာမျိုးဒီလိုလေးမိကုန်မိပြီးတော့ဒီမိကုန်ကိုပဲတစ်ခါတစ်ခါမိတဲ့ဟာမျိုးတွေကသုံးရင်ကြအရင်ကောက်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
view american တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ viewapa တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် facebook အသုံးပြုတဲ့သူတွေအနေနဲ့ view မြန်မာဝိုင်း facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ Fuel မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ Fuel မြန်မာ email လိပ်စာ bammi@fuelnews.com ဒါမှမဟုတ်ရင်လည်း Fuel မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးဖို့တော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရင် VOA ပြည်သက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းသားဒေသနဲ့ဆိုင်တဲ့သတင်းတွေကိုတင်ပြပါမယ်စစ်ကောင်စီကထုတ်ပြန်လိုက်တဲ့စစ်မှုရန်ဥပဒေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပို့ပြီးတော့အကျိုးဖြစ်ထွန်းစေမယ်လို့သုံးသပ်ကြတဲ့အကြောင်းဆရာနာရှင်ကိုတွန်းလှန်တိုက်ခိုက်နေတဲ့အုပ်စုတွေမွန်ပြည်သက်ပါတီတွေကနေခွဲထွက်သွားတဲ့အကြောင်းစတာတွေကိုထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာမှာနားဆင်နိုင်ပါပြီ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဖေခုံအင်းအရှိတ်ဘက်ကန်ကားရွာရီထဲလက်နဲ့ကြီးကြီးကြာရောက်ခဲ့လို့အမျိုးသမီး၃ယောက်ထိမှန်တေဆုံးခဲ့ပါတယ်။မွန်ပြည်သက်ပါတီမှသဘောထားမတိုက်ဆိုင်တဲ့လက်နဲ့ကန်အင်အားစုတချို့ကပါတီတဲကခွဲထွက်ပြီးဆက်အာဏာရှင်တိုက်ဖြတ်ချေမှုန်းရေးအဖွဲ့ဖွဲ့ပြီးတော့တည်တံ့ရက်တီတော့မှဖြစ်ပါတယ်။သတင်းလွှာတွေထဲမှာတော့စစ်ကောင်စီကအတည်ပြုလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေဟာတိုင်းသားလက်နဲ့ကန်တွေအတွက်ပို့ပြီးတော့အကျိုးဖြစ်ထွန်းစေနိုင်တယ်လို့သုံးသပ်မှုတွေရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
နန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့တူတင်ဆက်ပေးသွားမှာပါရှမ်းကယင်းနီနစ်ဆဖဲခုံအင်းအရှိဘကန်းကရွာတည်တဲ့အင်္ဂါနေ့ကလက်နဲ့ကြီးကြခဲ့လို့အမျိုးသမီး၃ယောက်ထိမှန်တေဆုံးခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိသူတွေများတယ်လို့တေရခန်တွေကပြောပါတယ်တေဆုံးသူတွေထဲဆယ်တန်းကျောင်းသူစစ်ပေးရှောင်တယောက်အသက်၃၀အရွယ်တေရခန်ကလေးမိခင်တယောက်နဲ့အသက်၅၀အရွယ်တေရခန်အမျိုးသမီးတယောက်တို့ဖြစ်ကြတယ်လို့တေရခန်တယောက်ကပြောပါတယ်ထိခိုက်ဒဏ်ရာရရှိသူအရေးတက်ကိုတော့အတိအကျမတိရသေးပါဘူးလက်နက်ကြီးကြရောက်ပောက်ကွဲတဲ့နေရာဟာတစ်ချိန်တစ်ခါမှတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့အပြင်ဘယ်တော်လိုင်းရေးအဖွဲ့တွေမှနေထိုင်တာမျိုးမရှိတဲ့နေရာဖြစ်တယ်လို့ဆိုပါတယ်အခုလက်နက်ကြီးကြရောက်ပောက်ကွဲခဲ့တဲ့ရွာကဒေသခံတွေအပြင်စစ်ရှောင်တထောင်လောက်နေထိုင်တာဖြစ်ပါတယ်
NCA အပြည့်အဝဘုတ်တူစာချုပ်လက်မှတ်ထူထားတဲ့မွန်ပြည်သက်ပါတီတဲ့သဘောထားမတိုက်ဆိုင်တဲ့လက်နက်ကိုင်အင်အားစုတချို့ကပါတီတွေကခွဲထွက်ပြီးစစ်အာဏာရှင်တိုက်ဖြတ်ချေမှုန်းရေးအဖွဲ့အဖွဲ့ကတည်တံ့ရည်တည်တော့မှာဖြစ်ပါတယ်မွန်ပြည်သက်ပါတီအထွေထွေတွင်းမှုနိုင်စည်းရနဲ့လူစီဦးစီချုပ်အဖွဲ့တို့အပါအဝင်ရည်တည်ချက်တူညီတဲ့ပါတီဝင်တချို့ကမွန်ပြည်သက်ပါတီကနေခွဲထွက်ပြီးຫນွေဦးတော်လိုင်းအင်အားစုတွေနဲ့ပူးပေါင်းသွားမယ်လို့ဗိုလ်ချုပ်ဦးနေမှာထုတ်ပြန်ပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုကိုကာကွယ်ဖို့တိုင်းရင်းသားတွေလူလာတဲ့အမျိုးသားတန်းတူညီနဲ့ကူပိုင်ပြတ်တန်းခွင့်အပြည့်အဝရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့အတွက်တိုင်းသားတော်လှန်ရေးအဖွဲ့တွေနေဦးတော်လှန်ရာစုတွေနဲ့ပူးပေါင်းတိုက်ခိုက်သွားမယ်လို့ထုတ်ပြန်ပါတယ်
နိုင်ငံသားတိုင်းစစ်မှုထမ်းရမယ်ဥပဒေကိုစစ်ကောင်စီကအသက်သွင်းလိုက်ပြီးနောက်ချင်းလူမျိုးအများစုနေထိုင်တဲ့စကိုင်းတိုင်းကလေးမျိုးမှာအယက်တာဖမ်းဆီးခံရမှုတွေပိုများလာလို့ဒေသခံတွေကစိုးရိမ်နေကြပါတယ်။ဇန်နဝါရီလ17ရက်နေ့ကနေဖေဖော်ဝါရီလ23ရက်နေ့အထိကလေးမျိုးမှာစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးသွားတဲ့လူငယ်အယောက်30ဝန်းကျင်ရှိပြီးကလေးမျိုးဒေသကုတ်ကဲရေးစစ်ဌာနချုပ်ဒက်ကစထဲမှာထိမ့်သိမ်းထားတယ်လို့ကလေးမျိုးတပိတ်အင်အားစုကော်မတီကဆိုပါတယ်။ဒါကြောင့်မြို့ခံတွေကြားစိုးရိမ်ပူပန်မှုတွေမြင့်လာနေပြီးမြို့ကိုစွန့်ခွာတဲ့လူငယ်နဲ့အမျိုးသမီးတွေပုံများလာနိုင်တယ်လို့တရက်ခန်တွေကပြောပါတယ်စစ်အာဏာရှင်ဟောင်းဦးတန်းရွှေလက်ထက်မှာပြတ်ထန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကို14နှစ်အကြာဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကရုပ်ကြီးအသက်သွင်းလိုက်တာဖြစ်ပါတယ်
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်ကစစ်တွေအခြေဆိုင်စစ်ကောင်စီတပ်ရင်းတွေကိုအေအေကဝင်တိုက်ရင်ရွာတွေကိုမီးရှို့ဖို့ဒေသစစ်စင်ကွက်ကဲရေးမှုကမှာကြားခဲ့တယ်လို့နေဆက်သူတွေကပြောပါတယ်စစ်တွေအခြေဆိုင်စစ်ကောင်စီတပ်ရင်းတွေကိုလက်နက်ချဖို့ရခိုင်တပ်တော်ကစာပို့ထားတယ်လို့သတင်းတွေထွက်ပေါ်ပြီးနောက်မှာအခုလိုညွှန်ကြားလာတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုလ17ရက်နေ့ညနေပိုင်းကစစ်တွေမျိုးကိုရောက်လာတဲ့ဒသကမှုကလက်နက်မချဖို့နဲ့ရေချမ်းပြင်မြို့ဝကိုပိတ်ဆို့စစ်ဆေးဖို့ပါဝင်လုံချုံရေးတင်းကျပ်ဖို့လဲမှာကြားခဲ့တယ်လို့ဆိုပါတယ်စစ်တွေမျိုးကိုအေကမဝင်နိုင်အောင်ရန်ကုန်စစ်တွေကားလမ်းရှိစစ်တွေမျိုးအဝင်မင်းချောင်းတရာကူလဲခုလာ17ရက်နေ့မှာစစ်တပ်ကမိုင်းခွဲဖျက်ဆီးခဲ့တယ်လို့စစ်တွေမျိုးခန့်တွေကပြောပါတယ်
ရှမ်းပြည်စီဆိုင်မြို့နယ်မှာစစ်ကောင်စီလက်အောက်ခံပအိုးပြည်သူ့စစ် PNO PNE နဲ့ပအိုးအမျိုးသားလူမျိုးရေးတပ်မတော် PNL PNL တို့ရဲ့လေးပတ်တာတိုက်ပွဲထဲစစ်ဘေးရှောင်9000ကျော်အထိရှိလာတယ်လို့ပအိုး Youth Organization ကပြောပါတယ်စစ်ဘေးရှောင်တွေကတောင်ကြီးဟိုပုံဆက်တဲ့မြို့တွေနဲ့တောထဲမှာတင်းရှောင်နေရပြီးစားဝတ်နေရတဲ့နေရာထိုင်ခင်းအတွက်အခက်အခဲတွေဖြစ်နေတယ်လို့ပအိုးလူငယ်အဖွဲ့တာဝန်ရှိသူကပြောပါတယ်စစ်ဘေးရှောင်9000ကျော်ထဲအသက်50အထက်အသက်ကြီးပိုင်းက30ရာခိုင်နှုန်းလောက်ရှိပြီးဆန်နှစ်အောင်ဝင်းကျင်ကလေးတွေက20ရာခိုင်နှုန်းလောက်ရှိနေတယ်လို့ဆိုပါတယ်လူလတ်ပိုင်းတွေကမြို့နယ်မနီးမဝေးတောထဲမှာစစ်ဘေးရှောင်နေကြရပါတယ်
မိချင်းနာဘမောရီလန်းချောင်းအီယဝရီမြစ်ဘေးမှာရှိတဲ့စင်ဘူမြို့ရဲစခန်းကိုပချင်လွတ်လပ်ရေးတပ် KIA ကသိမ်းပိုက်လိုက်ပြီးမြို့ကိုပါထိန်းချုပ်ထားကြောင်း KIA ရုပ်သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ်စင်ဘူမြို့သိမ်းစစ်ဆင်ရေးကိုစတင်ခဲ့တဲ့ပထမဆုံးရဲ့ဖေဖော်ဝါရီ10ရက်နေ့မှာပဲမြို့ကိုထိန်းချုပ်နိုင်ခဲ့တာလို့ဘူမှုကြီးနော်ဘူးကပြောပါတယ်အဲ့ဒီနေ့မှာပဲစစ်တပ်ကလေကြောင်းကနေတံပြန်တိုက်ခိုက်ခဲ့ပါတယ်မြို့အတွင်းပိုင်းကို KIA ရဲ့ပူပေါင်းတပ်ဖွဲ့ကထိန်းချုပ်ထားပြီးစင်ဘူမြို့အပြင်မှာရှိနေတဲ့ခလာရ141တက်ကိုဆက်လက်တိုက်ခိုက်နေတယ်လို့ဆိုပါရယ
်အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါဖေဖော်ဝါရီ10ရက်နေ့မှာစစ်ကောင်စီကအတည်ပြုလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေဟာစစ်ကောင်စီအတွက်အကျိုးစီးပွားထက်တိုင်းသားလက်နက်ကိုင်တွေအတွက်ပိုပြီးတော့အကျိုးဖြစ်ထွန်းစေနိုင်တယ်လို့တုံ့တက်မှုတွေရှိနေတဲ့အကြောင်းကိုတော့ရမင်းကနေစူးစီးတင်ဆက်ထားပါရယ်
စစ်ကောင်စီကတည်ပြုလိုက်တဲ့စစ်မှုထမ်းဥပဒေဟာမွန်တလိုင်းရဲအတွက်အင်အားဖို့များလာမှာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်တွေအတွက်လည်းအင်အားဖို့တိုးလာမှာဖြစ်တယ်လို့ရေးပြင်းတဲ့မွန်လူငယ်တယောက်ကမွန်ဘာသာနဲ့အခုလိုပြောပါတယ
်ဘူဒက်ကလောဟနောဟဒန်ကွန်ဒန်ရေင်းမကောတောက်လန်ဇာဟောထဒန
်သူတို့ဒီလိုဥပဒေပြဋ္ဌာန်းလိုက်တာဟာတိုင်းသားတက်တွေအတွက်စစ်သားအင်အားဖို့ပြီးတော့များလာဖို့ရှိတာပေါ့မွန်တွေကြတော့မွန်တက်ထက်ကိုဝင်တယ်လို့ကျင်းတွေကလည်းကျင်းတက်ထဲပဲဝင်သွားကြတာပေါ့နော်အသက်18ကနေ35ကြာစစ်ထဲဝင်ရမှာဆိုတော့ကိုမျိုးသားစစ်တက်ထဲပဲဝင်ကြမှာပေါ့ဒီလိုတင်းချက်လေးတိုင်းသားတွေကသူတို့တော်လှန်ရေးတက်ဖွဲ့တဲ့ပုံပုံပြီးတော့ရောက်သွားကြမှာဖြစ်တယ်
နိုင်ငံသားတိုင်းစစ်မှုထမ်းရမယ်အဲ့ဒီဥပဒေမှာအမျိုးသားတွေကိုအသက်18ကနေအသက်35နှစ်မပြည့်ခင်ထိတတ်မှတ်ထားပြီးအမျိုးသမီးတွေကအသက်18ကနေအသက်28နှစ်ထိဖြစ်ပါတယ်။အသက်ပညာနဲ့အသက်မွေးဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူတွေဆိုရင်တော့အမျိုးသားကအသက်18နှစ်ကနေ45နှစ်ထိတတ်မှတ်ထားပြီးအမျိုးသမီးကအသက်18နှစ်ကနေ35နှစ်ထိတတ်မှတ်ထားပါတယ်။လူငယ်တွေအနေနဲ့ဘယ်သူ့ဘက်မှာစစ်မှုထားမှလဲဆိုတာဆုံးဖြတ်ရတော့မယ်လို့ဩစတြေးလျနိုင်ငံမှာစစ်ရေးနိုင်ငံရေးမဟာဗျူဟာလေ့လာသင်ယူခဲ့တဲ့ဒေါက်တာတီတီမွန်ချန်းကအခုလိုတုံ့ပြန်ပါတယ
်။မလူငယ်တွေအပါအဝင်တိုင်းရင်းသားလူငယ်များအနေနဲ့နိုင်ငံရက်ချားစီထွက်ခွာတင်းချုံမှုတွေများလာမယ်။မထွက်နိုင်တဲ့လူငယ်တွေအတွက်ဆက်ကဆက်လက်အောက်မှာစစ်မှုထားမှလားမိမိတို့တိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတပ်ဖွဲ့တွေမှာစစ်မှုထမ်းမှလားဆိုတာယတိပြတ်ရွေးချယ်ဆုံးဖြတ်ရလိမ့်မယ်။နိုင်ငံသားအချင်းချင်းတိုက်ခိုက်တပ်ဖြတ်ကြရမယ်။စစ်မှုထမ်းဥပဒေကစက္ကစအတွက်အကျိုးထက်အဆိုးဖြစ်လာလိမ့်မယ်။စက္ကစရဲ့စီရေးအချက်သေးတပ်သားတွေစုဆောင်ရေးအချက်သေးကိုလည်းထုတ်ဖို့ဝန်ခံလိုက်တယ်လို့မျိုးဖြစ်လာတယ်။
နိုင်ငံပေါင်း86နိုင်ငံမှာစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းထားပြီးအာရှနိုင်ငံမှာတော့တရုတ်အင်ဒိုနီးရှားလာအိုစင်ကာပူတောင်ကိုရီးယားထိုင်ဝမ်နဲ့ထိုင်းနိုင်ငံတွေမှာကြည်တုံးနေကြပါတယ်မြန်မာနိုင်ငံအနေနဲ့ပြည်တွင်းမှာတိုက်ပွဲတွေဖြစ်နေချိန်မှာဒီစစ်မှုထမ်းဥပဒေကိုမကြည်တုံးသင့်သေးဘူးလို့တိုင်းရင်းသားလူမျိုးများရေးရာစင်တာဤနဲ့မှုဆောင်တိုက်တာဒေါက်တာပညာမွန်ကပြောပါတယ်
ဒီလိုဥပဒေမျိုးကဥမထိုင်းနိုင်ငံလူတခြားနိုင်ငံပေါ့နော်ဒီနိုင်ငံမှာငြိမ်းချမ်းတဲ့အချိန်အတူဒီ counter for ပေါ့နော်ခုကကျွန်တော်တို့နိုင်ငံကတော့စစ်ဖြစ်နေတဲ့အချိန်ကိုအချင်းချင်းတိုက်နေကြတဲ့အချိန် ဆိုတော့ဒီဥပဒေကိုဟောကောင်ထက်ဖို့ချင်းအဖြစ်ကကျွန်တော်တို့တိုင်းသားချင်းချင်းကြမှာရောပြီးတော့ SAC နဲ့တော်လိုင်းရေးဖွဲ့ကြကြမှာတော့ကိုတင်မှမှုရှိလာနိုင်တယ်
ဖက်ဒရယ်နိုင်ငံရပြီးမှသာဒီဥပဒေကိုအကောင့်ထည့်ဖို့တည်တယ်လို့လည်းဆိုပါတယ်။အဲ့ဒီပြည်သူ့စစ်မှုထမ်းဥပဒေကရင်းနိုင်ငံတော်အေးချမ်းသာယာရေးနဲ့ဖို့ဖြိုရေးကောင်စီလက်ထက်2030ခုနှစ်နိုဝင်ဘာလ4ရက်နေ့မှာဥပဒေဖြစ်ထောက်ပြန်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းပို့ကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့ဘက်မှာတော့ပို့ပြည်သူ့စစ် PNA စစ်ကောင်စီပူးပေါင်းတဲ့နဲ့ပို့အမျိုးသားလူမျိုးရေးတပ်မတော် PNLA တို့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီဘက်ကအခြေအနေတွေကိုတော့ကျွန်မအမည်ကနေတင်ဆက်ပေးပါမယ်။စီဆိုင်မြို့မြောက်ဘက်တနေရာကိုစစ်တောင်းထိုးလာတဲ့ပို့ပြည်သူ့စစ်ပူးပေါင်းတပ်ဖွဲ့ကို PNLA ကစီးကျူတိုက်ခိုက်ရမှာ၈ယောက်ထပ်မံတေဆုံးခဲ့ပါတယ်။ PNLA စစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူတယောက်ကအမည်ကအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုမျိုးပြောပါတယ်။
အိုမြူသားလူမျိုးရေးတပ်မတော် PNA လုံခြုံရေးတပ်ဖွဲ့တွေကပိုးဒေသလုံခြုံရေးအတွက်ကင်းလဲတဲ့အချိန်မှာအဲဒီစစ်ကောင်စီနဲ့အပေါင်းအပါတွေကစီဆိုင်မြောက်ပိုင်းတနေရာမှာဒီဒရုန်းတွေလက်နက်ကြီးတွေစနိုက်ပါတွေနဲ့ဟိုပစ်ခတ်တယ်ဗျနော်စတင်ပစ်ခတ်တယ်ခြုံပြောင်းပစ်ခတ်တယ်ပေါ့အဲ့ဒါနဲ့ကျွန်တော်တို့ကညာကိုပြန်လည်ခုခံရတယ်ခုခံစစ်လုပ်ရတယ်
ပိုးပြည်သူ့စစ် PNA စစ်ကောင်စီပူးပေါင်းတပ်နဲ့ပိုးအမျိုးသားလူမျိုးရေးတပ်မတော် PNLA တို့ဖေဖော်ဝါရီ12ရက်နေ့မနက်ပိုင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ထိတွေ့တိုက်ပွဲထဲမှာတော့ PNA နဲ့စစ်ကောင်စီရဲ့ပူးပေါင်းတပ်က၈ယောက်ထပ်မံတေဆုံးခဲ့ပြီးတိုက်ပွဲအပြီးမှာတော့တနက်နယ်လက်ကားတစ်စီးနဲ့ကြီးစံတစ်ချို့ကို PNLA ဘက်ကသိမ်းဆည်းရမိခဲ့ပါတယ်စစ်ကောင်စီနဲ့ PNLA တပ်သားတွေထွက်ပြေးလွတ်မြောက်သွားတာလည်းရှိတယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားနေချိန်အတွင်းစစ်ကောင်စီနဲ့ PNA ဘက်ကလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ရွာတွေကပြည်သူတို့ချို့ထွက်ပြေးနေရပြီးနေအိမ်တို့လည်းထိမှန်ပျက်စီးခဲ့ပါတယ်။ PNLA စစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူကတော့အခုလိုမျိုးပိုးလူမျိုးအချင်းချင်းပြန်ပြီးတော့မတိုက်ချင်ဘူးလို့ပြောပါတယ်
။ကျွန်တော်တို့ကတော့ပိုးမျိုးသားအချင်းချင်းပြန်လည်တိုက်ခိုက်ဖို့မော်ဒါလည်းမရှိသလိုတိုက်လည်းမတိုက်ဘူးပေါ့နော်။ဒါပေမဲ့ကိုခုခံကာကွယ်ပိုင်ခွင့်တော့အပြည့်ရှိတယ်ပေါ့လေ။ပြောရှင်းတာကဒီနိပောင်းများစွာကိုအနိုင်ကိုအနိုင်ကျင်းနေတဲ့စစ်အာဏာရှင်စနစ်အတွက်အသက်ပေးပြီးတော့ဟိုတိုက်ခိုက်နေတဲ့ဒီသူစစ်ရဲဘော်တွေကိုပြောချင်တာကကိုယ့်ရဲ့လူရဲ့ကိုတည်တည်ရှာပြန်စင်စားပြီးတော့လေးလေးနဲ့နဲ့စင်စားပြီးတော့ဒီအဲ့ဒီကိုလူထုကိုလူမျိုးကိုပြန်တိုက်ခိုက်နေရတဲ့ဘဝကတည်းယုံထွက်ပြီးတော့မှဒီအမျိုးသားလူမျိုးရေးလမ်းကြောင်းပေါ်ကိုအမြန်ဆုံးကူပြောင်းလာဖို့ကိုလည်းဖိတ်ခေါ်ပါတယ်
စီဆိုင်တိုက်ပွဲစတင်တဲ့ဇန်နဝါရီလ23ရက်နေ့ကနေဒီကနေ့အချိန်ထိစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စီဆိုင်မြို့ထဲမှာတော့ဘာသာရေးအဆောက်အုံ9လုံးလူနေအိမ်အလုံးကြီး50ကျော်မီးလောင်ပြာကျပျက်စီးခဲ့ရပါတယ်။အခုဆက်ပြီးတော့သတင်းတွေကိုတင်ဆက်ပေးသွားမှာပါ
ဖဲခုံအင်းအရှိဖက်ကန်းကရွာတွေထဲလက်နက်ကြီးကျခဲ့လို့အမျိုးသမီး3ယောက်ထိမှန်တေဆုံးခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိသူတွေများတယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်သက်ပါတီမှတဘောထားမတိုက်ဆိုင်တဲ့လက်နက်ကိုင်ရန်စုတချို့ကပါတီထဲကနေခွဲထွက်ပြီးဆရာနာရှင်တက်ဖြတ်ချေမုံကြီးအဖွဲ့ဖွဲ့ကတီးတန်ရက်တီတော့မှဖြစ်ပါတယ်။
တော်ရရှင်နဲ့အခုနားဆင်နေကြတာကတော့နေဆက်ဒီတာတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ရအောင်ပါရှင်။ကျွန်မအာမီပ
ါ။ VOA ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်စာရေးသားကြပါအောင်ခင်ဗျာ။စာရေးသားလို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ Messenger Chatbox တွေမှာလည်းမိမိတို့ပေးလို့တဲ့သတင်းအကြံပေးစာတွေကိုလာရေးထားလို့ရပါတယ်။ဝေဖန်အကြံပြုချက်တွေကိုကြိုဆိုနေပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်ကရွေးကောက်ပွဲအပြတ်အသတ်ရှုံးနိမ့်ခဲ့ပြီးနောက်စစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အရတားကောင်းဆောင်တွေကိုဖမ်းဆီးခဲ့တယ်လို့ငြင်းချမ်းစွာဆန္ဒပြကန့်ကွက်တာတွေကိုလည်းအကြမ်းဖက်နှိမ်နှင်းခဲ့ပါတယ်မြန်မာစစ်တပ်ဟာအရတားတွေကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေတယ်လို့လူနေထူထပ်တဲ့မြို့ရွာတွေကိုလည်းလုံးဝဖျက်ဆီးပစ်နေတယ်လို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးယုံအပါအဝင်လူအခွင့်အရေးအဖွဲ့တွေကအစီရင်ခံဖော်ပြထားပါတယ် အချက်အလက်အထောက်အထားတွေနဲ့ဥပဒေရှုထောင့်ကနေအသေးချစီစစ်သုံးသပ်ပြီး2019ခုနှစ်တုန်းကလည်းမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကဆုံးဖြတ်ခဲ့တာလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူအခွင့်အရေးနဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတန်အမတ်ကြီးဘက်ဘင်စကော့ကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့3နှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကမြန်မာစစ်ကောင်စီဟာဒီမိုကရေစီလိုလားသူတွေအပေါ်လူသားမဆန်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေတုံ့မြင့်လှုပ်ဆောင်လာခဲ့တယ်လို့တမတ်ကြီးဗင်စကော့ကပြောဆိုပါတယ
် The regime has carried out executions of pro-democracy activists, political leaders.
မြန်မာစစ်ကောင်စီဟာဒီမိုကရေစီလှုပ်ရှားသူတွေ၊နိုင်ငံရေးခေါင်းဆောင်တွေနဲ့ငြင်းငြမ်းစွာဆန္ဒပြသူတွေကိုတတ်ဖြတ်ခဲ့ပါတယ်။အခုချိန်ထိထောင်ထဲချီတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုတတ်ဖြတ်ခဲ့ပြီးပါပြီ။စာတင်ကြောင်းတွေ၊ဘာသာရေးအဆောက်အဦတွေကိုလည်းဖျက်ဆီးခဲ့ပါတယ်။ပြည်သူရဲ့အခြေခံလွတ်လပ်ခွင့်တွေကိုပိတ်ပင်ထားသလိုဖမ်းဆီးထောင်ချတာတွေနိုင်ငံရေးကျင်းသားတွေအပေါ်ညှဉ်းပန်းနှိပ်စက်တာတွေကိုကျူးလွန်နေပါတယ
်မြန်မာနိုင်ငံရဲ့ပဋိပက္ခအတွင်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုတာဝန်ယူမှုရှိအောင်ကြိုးပမ်းလှုပ်ဆောင်မှုတွေဟာမကြုံဘူးလောက်အောင်အမျိုးစုံပေါ်ထွက်လာခဲ့တယ်လို့လည်းတန်အမတ်ကြီးကပြောပါတယ်နိုင်ငံတကာအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အကူအညီနဲ့ဂမ်ဘီယာနိုင်ငံဟာမြန်မာနိုင်ငံကို Genocideလူမျိုးတုံးတပ်ဖြတ်မှုဥပဒေအရ The Hague မြို့က ICJ နိုင်ငံတကာတရားရုံးမှာအမှုဖွင့်တရားစွဲဆိုထားပါတယ
် In January 2020 the International Court of Justice ruled that Burma must take measures within
မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေအပေါ်နောက်ထပ်လူမျိုးတုံးတပ်ဖြတ်မှုမကျူးလွန်အောင်ကာကွယ်တားဆီးဖို့နဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအထောက်အထားတွေကိုဖျောက်ဖျက်မပစ်ဖို့2020ခုနှစ်မှာနိုင်ငံတကာခေါင်းယုံကနေချမှတ်ခဲ့ပါတယ်ကမ်ဘီယာနိုင်ငံဘက်ကရှေ့နေတွင်တရားရုံးကိုဆွဲချက်တင်ဖို့ပြင်ဆင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့အချက်အလက်အထောက်အထားတွေပံ့ပိုးပေးခဲ့ပါတယ
်မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခတ်မှုတွေအဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလမ်းကြောင်းပေါ်ပြန်ရောက်ရေးဟာအမေရိကန်ပြည်ထောင်စုရဲ့ဦးစားပေးအစီအစဉ်ဖြစ်ပါတယ
် United States has ramped up economic and political pressure on the military regime including
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်စီအပေါ်ဖိအားပေးမှုတွေတွန်းမြင့်ခဲ့ပါတယ်အရက်သားတွေကိုတပ်ဖြတ်နှိပ်စက်နေတဲ့အစိုးရပိုင်လုပ်ငန်းတွေရဲ့ဒေါ်လာငွေစီးဆင်းမှုပိတ်ပင်ကန့်သတ်ကြတာတွေအပါအဝင်နိုင်ငံရေးစီးပွားရေးဖိအားတွေတွန်းမြင့်ပေးခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေအပြင်အခြားလူအချက်တွေအတွေ့ဒေါ်လာ 4.2 ဘီလီယံနီးပါးကိုလည်းအမေရိကန်အစိုးရကထောက်ပံ့ပေးခဲ့ပါတယ်လူအခွင့်ရေးချိုးဖောက်မှုတွေအာကတိလိုက်စားမှုတွေရုပ်မာရက်စက်တဲ့လောရတွေနဲ့ပတ်သက်ပြီးအထောက်အထားအချက်အလက်တွေကိုကြေကြေပြန့်ပြန့်ဆက်လက်စုဆောင်းသွားမယ်လို့လည်းတန်အမတ်ကြီးကပြောပါတယ်မြန်မာပြည်သူတွေရဲ့အမှန်တရားနဲ့တရားမျှတမှုအတွက်ကြိုးပမ်းမှုတွေအားလုံးကိုဆက်လက်ထောက်ခံပံ့ပိုးသွားပါမယ်လို့လည်းတန်အမတ်ကြီးဗင်စကော့ကပြောဆိုခဲ့ပါတယ်
အမေရိကန်ဆူရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ဒီအမေရိကန်အဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အဘုံဟိုကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဘယ်နေရာမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတော့နောက်ဆုံးရသတင်းတွေကိုသိချင်တယ်ဆိုရင်တော့ VOA ရဲ့ website လေးစာ burmese.voanews.com ကိုလာရောက်ဖတ်ရှုကြပါအောင်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ်ဗျာ။ကာဇာတောင်ပိုင်းခန်းယူနစ်မြို့ကနာဆာစေယုံကြီးဝင်းအတွင်းမှာကြာသပတေးနေ့ကစစ်စင်ရေးလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီစစ်စင်ရေးမှာလူတဦးတည်ဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တယ်လို့ကာဇာကကျန်းမာရေးအရာရှိတွေကပြောပါတယ်။ဟာမတ်တွေကဒဇာကန်တွေကိုဒီစေယုံမှာဖမ်းထားတယ်လို့ဒီစေယုံဝင်းထဲမှာလည်းတည်ဆုံးသွားတဲ့ဒဇာကန်တွေရဲ့အလောင်းတွေရှိနိုင်တယ်လို့ယုံကြည်ရတဲ့ထောက်လှမ်းရေးသတင်းတွေကိုရရှိထားတယ်လို့အစ္စရေးကာကွယ်ရေးဌာန IDF ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ယူကရိန်းသမ္မတဇယ်လင်စကီပဲရစ်မြို့ကိုရောက်ရှိနေချိန်မှာပဲပြင်သစ်နဲ့ယူကရိန်းနှစ်နိုင်ငံကြားလူညိုရေးဆိုင်ရာသဘောတူညီချက်ကိုတောက်ကြနေလက်မှတ်ရေးထိုးမှဖြစ်ကြောင်းပြင်သစ်သမ္မတမက်ခရွန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။သဘောတူညီချက်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းသမ္မတဇယ်လင်စကီဟာတောက်ကြနေဂျာမနီနိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပြီးဂျာမနီဝန်ကြီးချုပ်အိုလော့ရှော့ဖ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။စနေနေ့မြူနစ်မှာကျင်းပမဲ့နိုင်ငံတကာလူညိုရေးဆိုင်ရာညီလာခံကိုမတက်ရောက်ခင်အခုလိုပ င်သစ်နဲ့ဂျာမနီကိုတွားရောက်တာလည်းဖြစ်ပါတယ်တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့စစ်ကောင်စီစစ်ဖက်နဲ့ရဲဘက်ဌာနဆိုင်ရာလူပေါင်း330ကိုရေချောင်းကနေတဆင့်ဘင်္ဂလားဒေ့ရှ်အစိုးရကဂျာတာဘရင်းနေမှာပြန်ပို့လိုက်ပါပြီတင်မောနဲ့နှစ်တုပ်ခွဲပြီးပြန်လည်ပို့ဆောင်ခဲ့တဲ့သူတွေထဲမှာထိခိုက်ဒဏ်ရာရသူတွေလည်းပါရှိနေပါတယ်ခင်ဗျာတောက်ကြနေမနဲ့ခင်သတင်းတွေဖြစ်ပါတယ်ဒီကနေ့မနဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ရုပ်တံမိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ